Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American အသံရဲ့2025ခုနှစ် February 18ရက်တနင်္လာနေ့ညချမ်း VOA မြန်မာပိုင်းစီစဉ်ကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်နေပါပြီရှင်ကျွန်မအင်ဂျင်နိုင်ပါ VOA မြန်မာပိုင်းရဲ့ Radio ရုပ်သံစီစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ light meter 1625 32တို့အပြင် light meter 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အရှေ့လယ်ပိုင်းအရေးဆွေးနွေးဖို့အမေရိကန်နိုင်ငံသားကြီးဝန်ကြီးဒီကနေ့ Saudi Arabia ကိုရောက်နေပါတယ်ယူကရိန်းစစ်ပွဲအရေးပေါ်အစည်းအဝေးကိုပြင်သစ်သမ္မတကကမခရလုပ်ပြီးတော့ဥရောပခေါင်းဆောင်တွေနဲ့ဒီကနေ့ဆွေးနွေးပါမယ် online ငွေလင်ကိုင်းကဖမ်းမိထားတဲ့နိုင်ငံသားဝန်ထမ်း1000ကျော်ကိုမြန်မာစစ်တပ်ကနေရပြန်ပို့ဖို့စီစဉ်နေပါတယ်ဒီသတင်းတွေအပါအဝင်တခြားထိတန်းရောက်သတင်းတွေကိုတော့မအင်ဂျင်နိုင်နဲ့ပဲအတူတင်ပြပေးမှာပါခင်ဗျာ
American မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးတော့နေရက်ပြန်ပို့နေတဲ့နောက်ဆုံးအခြေအနေကိုလည်းကြားဖို့ရှိပါတယ်။တခါအင်းစိန်ထောင်မှာချုံနှောင်ခံထားရတဲ့ရိုဟင်ဂျာတွေကိုရခိုင်ပြည်နယ်ကိုပြန်ပြီးပို့တဲ့သတင်းကြောင့်စိုးရိမ်မှုတွေလည်းထွက်ပေါ်နေပါတယ
်။ဒီ16ရက်နေ့မနေ့6နိုင်ဝင်းကျင်မှာလူမှုတူနီနဲ့ခေါ်ထုတ်သွားတဲ့ကိစ္စရက်ကလည်းဒါဟာလူပေးရဆိုတာထက်နိုင်ငံရေးအဖြစ်ကော CE အဖြစ်ကော Ranger တွေကိုလက်ရှိအသုံးချနိုင်တဲ့ NDA တွေနဲ့ပဲပို့ပြီးမှ Ranger တွေအနေနဲ့ကြုံတွေ့ရနိုင်တယ်လို့ပဲကျွန်တော်တို့သုံးသပ်ပါတယ်ခင်ဗျာ
ဒါကတော့နိုင်ငံရေးအကျဉ်းသားတွေကိုကူညီစောက်ရှောက်ပေးနေသူတက်ဦးက VOE ကိုပြောသွားတာပါနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်အင်းစိန်ထောင်မှာထိမ့်သိမ်းခံထားရတဲ့ Sierra Nazor ကိုနောက်ထပ်တိုးပြီးတော့အမှုတွေတက်ပြီးတော့ရုံးထုတ်ဖွဲ့ရှိတယ်ဆိုတော့အကြောင်းလဲကြားမှာပါနောက်ပိုင်းမှာတော့ဆက်သွယ်မေးမြန်းကန်လူမှုရှုခင်းစီးပွားရေးကဏ္ဍတက်တက်ရောက်သတင်းလွှာစာရာတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့အတူပြောပြမှာပါ
ဣသရေလနဲ့ဟာမတ်စ်အဖွဲ့အစည်းကအပြစ်ခတ်ရစဲရေးကိစ္စဆွေးနွေးဖို့အပါအဝင်အရှေ့လယ်ပိုင်းဒေသနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမာကိုရူဘီယိုဟာဒီကနေ့ဖေဖော်ဝါရီ18ရက်နေ့မှာဆော်ဒီအာရေဗျနိုင်ငံကိုရောက်ရှိသွားပါပြီဂါဇာကမ်းမြောင်ကပါလက်စတိုင်းလူမျိုးတွေကိုတခြားဒေသတွေကိုရွှေ့ပြောင်းရေးသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်အပေါ်ဆော်ဒီအာရေဗျနဲ့တခြားအာရဗ်နိုင်ငံတွေကကန့်ဝက်ကြောင်းပြောဆိုနေချိန်မှာပဲဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှေ့မင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံမှာဖြစ်ပါတယ်ဂါဇာမှာရှိတဲ့ပါလက်စတိုင်းတွေကိုအင်းနီးချင်းနိုင်ငံတွေကိုရွှေ့ပြောင်းပြီးဂါဇာကိုအမေရိကန်ပိုင်အဖြစ်ရယူပြီးတဲ့နောက်အပန်းဖြေဒေသတစ်ခုအဖြစ်ပြန်လည်တည်ဆောက်သွားမယ်လို့သမ္မတထရန့်ကပြောထားတာပါ။အစ္စရေးနဲ့ဆော်ဒီအကြဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်တဲ့နေရာမှာပါလက်စတိုင်းနိုင်ငံတော်အဖြစ်တည်ရှိရေးပါဝင်မှဖြစ်မယ်လို့ဆော်ဒီဘက်ကပြောထားပြီးဖြစ်တာကြောင့်သမ္မတထရန့်ရဲ့အဲ့ဒီလိုပြောဆိုမှုကဆော်ဒီနဲ့အစ္စရေးအကြဆက်ဆံရေးပုံမှန်ပြန်လည်တည်ဆောက်ရေးအစီအစဉ်ကိုပြတ်သွားစေနိုင်ပါတယ်။ဟာမတ်စ်အဖွဲ့ဟာစစ်တပ်ဒါမှမဟုတ်အစိုးရရဲ့အင်အားတရအဖြစ်ဆက်လက်ရပ်တည်သွားလို့မဖြစ်နိုင်တဲ့အတွက်ဟာမတ်စ်အဖွဲ့အမြင့်ပြတ်ရေးရှင်းလင်းရေးအစ္စရေးရဲ့အစီအစဉ်ကိုအမေရိကန်ကထောက်ခံကြောင်းဝန်ကြီးရူဘီယိုကမနေ့တနင်္ဂနွေနေ့မှာပြောထားပြီးဖြစ်ပါတယ်ခင်ဗျာ
Sorry Arabia နိုင်ငံကိုရောက်ရှိနေတဲ့ American နိုင်ငံသား၏ဝန်ကြီး Marco Rubio ဟာ Russia ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့ရှိနေပါတယ်။ Russia နိုင်ငံသား၏ဝန်ကြီး Sergey Lavrov နဲ့ Russia သမ္မတရဲ့နိုင်ငံသား၏ဆိုင်ရာမူဝါဒရေးရာအကြံပေး Yuri Ushakov တို့နဲ့လည်း American အစိုးရကိုယ်စားလှယ်တွေအင်္ဂါနေ့မှာတွေ့ဆုံဖို့ Sorry Arabia ကိုဒီကနေ့ရောက်ဖို့ရှိတယ်လို့လည်း Russia ဆိုရပြောခွင့်ရ Dmitry Peskov ကသတင်းတောက်တွေကိုပြောပါတယ်ယူကရိန်းသမ္မတ Volodymyr Zelensky ကတော့ဒေတာရင်းမှာရောက်ရှိနေပြီး Sorry Arabia နဲ့တူရကီနိုင်ငံတွေကိုတွားရောက်ဖို့ရှိကြောင်းပြောကြားခဲ့ပါတယ်ဒါပေမဲ့လည်းရက်အတိအကျသတ်မှတ်ထားတာတော့မရှိသေးပါဘူးသူ့အနေနဲ့ Russia ဒါမှမဟုတ် American တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးဖို့အစီအစဉ်မရှိသေးသလို Sorry Arabia မှာကျင်းပမဲ့ဆွေးနွေးပွဲတက်ရောက်ဖို့ဖိတ်ကြားခံရဖို့မရှိနိုင်ကြောင်းလည်း UAE နိုင်ငံကိုရောက်နေချိန်မှာသမ္မတ Zelensky ကပြောကြားခဲ့ပါတယ်ရှင်
ယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်တဲ့အရေးပေါ်အစည်းအဝေးကိုပြင်သစ်သမ္မတအီမန်နွယ်မက်ခရွန်ကကမကထလုပ်ပြီးဥရောပခေါင်းဆောင်တွေနဲ့ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာပဲရစ်မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ရုရှားယူကရိန်းစစ်ပွဲအရေးနဲ့ပတ်သက်လို့ဥရောပအခမ်းအနားပါဝင်စရာမလိုဘူးလို့အမေရိကန်ဘက်ကပြောဆိုပြီးဥရောပခေါင်းဆောင်တွေအခုလိုတိကျတွေ့ဆုံဆွေးနွေးတာပါ။ဒီဆွေးနွေးပွဲကိုဗြိတိန်၊ဂျာမနီ၊အီတလီ၊ပိုလန်၊စပိန်၊ Netherlands နဲ့ဒိန်းမတ်ခေါင်းဆောင်တွေတက်ရောက်မယ်လို့ခန့်မှန်းထားပါတယ်။NATO မြောက်အတ္လန္တိတ်စာချုပ်အဖွဲ့အကြီးအကဲမတ်ဂရုတ်ဥရောပကောင်စီဥက္ကဋ္ဌအန်တိုနီယိုကော့စတာနဲ့ဥရောပကော်မရှင်ဥက္ကဋ္ဌအာဆူလာဗန်ဒယ်လီယွန်တို့လည်း ဒီဆွေးနွေးပွဲကိုတက်ရောက်မှာဖြစ်ပါတယ်ဥရောပခေါင်းဆောင်တွေဟာယူကရိန်းကိုဆက်လက်ထောက်ပံ့ပေးသွားဖို့အခုရက်ပိုင်းအတွင်းကတိပြုပြောဆိုခဲ့ပြီးဗြိတိန်ဝန်ကြီးချုပ်ကီယာစတိုင်မာကလည်းစစ်ပွဲအလွန်ငြင်းချမ်းရေးထိန်းတက်အဖြစ်ဗြိတိန်နေဆေလွတ်ဖို့အသင့်ရှိကြောင်း Daily Telegraph သတင်းမှာတင်းငွေနေကရေးသားထားပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးမာကိုရူဘီယိုဟာဒီကနေ့မှာ Saudi Arabia နိုင်ငံကိုရောက်ရှိနေပြီးယူကရိန်းအရေးနဲ့ပတ်သက်လို့ရုရှားနိုင်ငံသားရေးဝန်ကြီးစာဂျီလာဖရွန်နဲ့မနေ့ပြန်အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိပါတယ်ခင်ဗျာ
။ Syria နိုင်ငံမှာအတိအကျပြစ်မှတ်ထားတိုက်ခိုက်ခဲ့တဲ့လေကြောင်းစစ်ဆင်ရေးတစ်ခုအတွင်း Al-Qaeda အဖွဲ့နဲ့ဆက်နွယ်မှုရှိနေတဲ့အဖွဲ့ကအဖွဲ့ဝင်တအူးကိုတုတ်တင်နိုင်ခဲ့တယ်လို့ American စစ်တပ်ကမနေ့ကပြောပါတယ်။ Syria နိုင်ငံအနောက်မြောက်ပိုင်းဒေသမှာစနေနေ့ကလေကြောင်းတိုက်ခိုက်မှုကြောင့် Al-Qaeda အဖွဲ့နဲ့ဆက်နွယ်မှုရှိတဲ့ Haris Eldin အဖွဲ့ရဲ့အကြီးတန်းဗန်နာရေးနဲ့ထောက်ပို့ရရှိတေဆုံသွားကြောင်း American ဗဟိုကုကဲရေးဌာနရဲ့လူမှု X လူမှုကွန်ရက်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ရဲ့ပြစ်မှတ်ကဘာဖြစ်တယ်ဆိုတာကိုတော့ American ဗဟိုကုကဲရေးဌာနကထုတ်ဖော်ပြောဆိုခြင်းတော့မရှိပါဘူး။ American နိုင်ငံသားတွေနဲ့တပ်ဖွဲ့ဝင်တွေအပါအဝင် American ရဲ့မဟာမိတ်တွေကိုဒီအဖွဲ့ကအကြမ်းဖက်လုပ်ရက်တွေလှုပ်ဆောင်ဖို့စီစဉ်နာရီမလုပ်နိုင်အောင်ဟန်တားတဲ့အနေနဲ့တိုက်ခိုက်ခဲ့တာလို့တော့ပြောဆိုခဲ့ပါတယ်ရှင်။
ဗီယိုအမေရိကန်အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီယိုအမေရိကန်အတန်းကနေတနင်္လာနေ့ညပိုင်းသတင်းတွေကိုဆက်လက်တင်ပြပေးနေတာပါခင်ဗျာမြန်မာနိုင်ငံနဲ့ဇက်ဒေတာအခြေဆိုင်အွန်လိုင်းငွေလင်ကိုင်းတွေကိုမကြသေးခင်ကနှင်းနှင်းမှုတွေအတွင်းဖမ်းဆီးထိန်းသိမ်းခဲ့တဲ့နိုင်ငံသား1000ကျော်ကိုသက်ဆိုင်ရာနိုင်ငံတွေပြန်ပို့မှာဖြစ်ကြောင်းစစ်ကောင်စီကပြောလိုက်ပါတယ်။မြန်မာနိုင်ငံထဲတရားမဝင်ဝင်ရောက်လာပြီးကရင်ပြည်နယ်မြဝတီမြို့ရွှေကုတ်ကုန်းနဲ့ကေကေပတ်နယ်မြေတွေကဥပဒေမဲ့ရာဇဝတ်လုပ်ငန်းတွေမှာပါဝင်ပတ်သက်နေသူ1030ကိုမကြသေးခင်ကဖော်ထုတ်ဖမ်းဆီးမိခဲ့တာဖြစ်ကြောင်းလဲစစ်ကောင်စီကဒီကနေ့ပဲသတင်းထုတ်ပြန်ခဲ့တာပါ။လွန်ခဲ့တဲ့သတင်း၃ပတ်အတွင်းဖမ်းမိခဲ့တဲ့နိုင်ငံသား1000ကျော်တဲက61ယောက်ကိုသူတို့ရဲ့မိခင်နိုင်ငံနေစီအသီးသီးပြန်ပို့ပေးခဲ့ပြီးကျန်တဲ့သူတွေကိုတော့သူတို့ရဲ့ကိုယ်ရေးအချက်အလက်တွေစစ်ဆေးပြီးရင်ပြန်ပို့ပေးမယ်လို့လဲစစ်ကောင်စီပြန်ကြားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်။အခုပြန်ကယ်လိုက်တဲ့သူအများစုဟာတရုတ်နဲ့အိန္ဒိယနိုင်ငံသားတွေအပါအဝင်အာရှနိုင်ငံသားတွေဖြစ်ပေမဲ့အရှေ့အာဖရိကတိုက်ကလူတွေလည်းပါဝင်တယ်လို့ပြောပါတယ်။ online ငွေလိမ်ဂိုင်း online ငွေလိမ်နဲ့ရာဇဝတ်လုပ်ဂိုင်းတွေကတရုတ်ရုပ်ရှင်တရုတ်ဆောင်ကိုလိမ်လည်ခေါ်ဆောင်ခဲ့တဲ့အမှုပေါ်လာပြီးတဲ့နောက်အိန္ဒိချင်းထိုင်းနဲ့တရုတ်နိုင်ငံတို့ကနှိမ်နင်းမှုတွေအရှင်မြင့်လှုပ်တိုးမြင့်လှုပ်ဆောင်လာနေတာပါ။တရုတ်နိုင်ငံအများပြည်သူလုံခြုံရေးဆိုင်ရာလက်ထောက်ဝန်ကြီးလူစုံကြီးဟာလည်းမနေ့ကတည်းကမြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံမဲဆောက်ကိုရောက်ရှိနေပြီးရာဇဝတ်ဂိုင်းတွေကိုနှိမ်နင်းမှုတွေနဲ့အာမခိုင်းစီခံရသူတွေပြန်လက်ခံဖို့စီစဉ်နေတယ်လို့လည်းထိုင်းနိုင်ငံကသတင်းတွေမှာရေးသားဖော်ပြကြပါတယ်ခင်ဗျာ
တိုင်ဝမ်ကျွန်းရဲ့တီချာလွတ်လပ်စွာရပ်တည်ခွင့်ကိုထောက်ခံမှာမဟုတ်ကြောင်းအရင်ကဖော်ပြထားတာကိုအမေရိကန်နိုင်ငံသားရေးဌာန website မှာပယ်ဖျက်လိုက်တာကိုပြန်လည်ပြင်ဆင်ပေးဖို့တရုတ်နိုင်ငံကဒီကနေ့ပဲတောင်းဆိုလိုက်ပါတယ်တိုင်ဝမ်လွတ်လပ်ရေးကိုမထောက်ခံကြောင်းဖော်ပြချက်ကိုပယ်ဖျက်လိုက်တယ်လို့ American ပင်တကွန်စစ်ဌာနချုပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေဒပိုင်လျက်ကူးပစ္စည်းစီမံကိန်းတွေမှာတိုင်ဝမ်ရဲ့ပူးပေါင်းဆောင်ရွက်မှုတွေကိုထည့်သွင်းဖော်ပြခဲ့တယ်လို့သက်ဆိုင်ရာနိုင်ငံတကာအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ဖို့ American ကအားပေးမယ်လို့လည်းပြီးခဲ့တဲ့သတင်းပတ်တည်းမူဝါဒသစ်ထုတ်ပြန်ရမှာဖော်ပြခဲ့တာပါဒါပေမဲ့လည်းတိုင်ဝမ်နဲ့ပတ်သက်လို့တရုတ်နိုင်ငံကပဲဖြစ်ဖြစ်တိုင်ဝမ်ကပဲဖြစ်ဖြစ်တစ်ဖက်သက်အပြောင်းလဲလုပ်တာကို American ကစန့်ကျင်တဲ့သဘောထားကိုတော့ဆက်ရှိနေပါတယ်ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့တိုင်ဝမ်ကျွန်းကိုတရုတ်နိုင်ငံကတော့လက်အောက်ခံဖြစ်သဘောထားပြီးတော့နိုင်ငံတကာအသိမှတ်ပြုမှုတွေကိုလည်းမကြာခဏရှုံချလေးရှိပါတယ်အခုလိုအမေရိကန်နိုင်ငံသားရေးဌာန website မှာတိုင်ဝမ်နဲ့ပတ်သက်တဲ့ပြင်ဆင်ချက်ဟာတိုင်ဝမ်ခွဲထွက်ရေးအင်အားစုတွေအတွက်မှားယွင်းတဲ့သတင်းစကားပါးရာရောက်တယ်လို့အမေရိကန်နဲ့တရုတ်နှစ်နိုင်ငံဆက်ဆံရေးကိုထိခိုက်စေကြောင်းတရုတ်နိုင်ငံသားရေးဌာနပြောရေးဆိုခွင့်ရှိသူကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင
်။တောင်ကိုရီးယားမှာတရုတ်ကုမ္ပဏီပိုင် DeepSeek ဉာဏ်ရည်တု AI application အသုံးပြုခွင့်ကိုဆန်းကန်လိုက်ပါတယ်။ကိုရေးအချက်လက်လုံခြုံမှုဆိုင်ရာစိုးရိမ်မှုတွေကြောင့်ဒီ app ကို download လုပ်လို့မရအောင်ပိတ်ထားတယ်လို့တောင်ကိုရီးယားအချက်အလက်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကတနင်္လာနေ့မှာပြောပါတယ် DeepSeek app အသုံးပြုသူတွေရဲ့ကိုရေးအချက်အလက်လုံခြုံမှုနဲ့ပတ်သက်လို့ကုမ္ပဏီကစီးမြင်တချို့ကိုထည့်သွင်းစဉ်းစားဖို့ပြက်ကွက်ခဲ့တယ်လို့ ဝန်ခံပြောဆိုခဲ့ပြီးတဲ့နောက်တောင်ကိုရီးယားအာဏာပိုင်တွေကဒီ app အသုံးပြုတာကိုဆန့်ကန့်လိုက်တာပါလုံခြုံရေးအချက်အလက်စီးမြင့်နေတေချာလိုက်နိုင်ရင်တော့ပြန်အသုံးပြုခွင့်ပေးမယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါနဲ့ပတ်သက်လို့ deep sea company ဘက်ကတစုံတရာတုတ်ပြန်တာမရှိသေးပါဘူးအီတလီနိုင်ငံမှာလည်းအလားတူဆိုရမှုတွေကြောင့် deep sea အသုံးပြုခွင့်ကိုပိတ်ပင်ထားတယ်လို့အချက်အလက်ကာကွယ်ရေးဆိုင်ရာတာဝန်ရှိသူတွေကပြီးခဲ့တဲ့လကပဲပြောဆိုထားပါတယ်ထိုင်ဝမ်အစိုးရရုံးတွေမှာလည်း deep sea အသုံးပြုခွင့်ကိုအခုလအစောပိုင်းကတည်းကပိတ်ပင်ထားပါတယ်တရုတ်နိုင်ငံရဲ့ဌာနကပြောရေးဆိုခွင့်ရကတော့တရုတ်နိုင်ငံအနေနဲ့အမျိုးသားလုံခြုံရေးစီးပင်းစည်းကမ်းတွေကိုချုပ်ဖောက်ပြီးတော့ဘဲကုမ္ပဏီကိုမှကိုရီးအချက်လက်တွေစုဆောင်းဖို့တောင်းဆိုမှာမဟုတ်ဘူးလို့ပြောပါတယ်ခင်ဗျာ
။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအန်ဟာကွယ်လွန်သူဖခင်ကင်ဂျုံအန်ရဲ့ဒီဂူဘိတ်မန်ကိုတနင်္ဂနွေနေ့ကသွားရောက်ဂါဝရပြုခဲ့ပါတယ်။ကွယ်လွန်သူဖခင်မြောက်ကိုရီးယားခေါင်းဆောင်ဟောင်းမြောက်ကိုရီးယားခေါင်းဆောင်ဟောင်းရဲ့မွေးနေ့အထိမ်းအမှတ်အနေနဲ့ပျုံယမ်းမြို့မိသားစုဂူဘိတ်မန်ကိုခေါင်းဆောင်ကင်သွားရောက်ဂါဘရာပြုခဲ့တယ်လို့အစိုးရ KRT သတင်းမှာဒီကနေ့ဖော်ပြခဲ့တာပါဖေဖော်ဝါရီလ16ရက်နေ့ကကြာရောက်တဲ့ခေါင်းဆောင်ဟောင်းကင်ရဲ့မွေးနေ့ကိုမြောက်ကိုရီးယားမှာအားလက်ရဲ့တတ်မှတ်ကြဲကြဲပြန့်ပြန့်ကျင်းပလေးရှိတာပါဒါပေမဲ့ခေါင်းဆောင်ဒီကင်ကတော့သူ့အဖိုးနဲ့ဖခင်တို့ရဲ့ရုပ်လောင်းတွေမြုပ်နှံထားတဲ့မိသားစုဂူဘိတ်မန်ကိုအထိမ်းအမှတ်ရက်မှာအခုလိုလာရောက်တာ၄နှစ်အတွင်းပထမဆုံးဖြစ်ပါတယ်ရှင်
နှစ်စဉ်ဖေဖော်ဝါရီလရဲ့တတိယဒင်းလာနေ့ကြာရောက်တဲ့ဒီကနေ့ဖေဖော်ဝါရီလ18ရက်နေ့ဟာအမေရိကန်နိုင်ငံရဲ့သမ္မတများနေ့ဖြစ်ပါတယ်။ခဏဦးကတော့အမေရိကန်ရဲ့ပထမဆုံးသမ္မတဂျော့ချ်ဝါရှင်တန်ကိုအထိမ်းအမှတ်ပြုပြီးသမ္မတများနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပေမဲ့1968ခုနှစ်သမ္မတအိဗရာဟင်လင်ကွန်ကိုထည့်သွင်းဂုဏ်ပြုခဲ့တာကနေနောက်ပိုင်းမှာတော့တိုင်းပြည်သမ္မတအလုံးကိုဂုဏ်ပြုတဲ့သမ္မတများနေ့အဖြစ်သတ်မှတ်ခဲ့တာပါ။ဖေဖော်ဝါရီလ22ရက်မွေးနေ့ရှင်ကွယ်လွန်သူသမ္မတဂျော့ချ်ဝါရှင်တန်ဟာကိုလိုနီခေတ်ကာလကိုအဆုံးသတ်စေခဲ့တဲ့6နှစ်ကြာစစ်ပွဲပြီးအမေရိကန်နိုင်ငံကိုဒီမိုကရေစီလမ်းကြောင်းတစ်ပေါ်ကိုတင်ပေးခဲ့သူအမေရိကန်ပြည်ထောင်စုအနာဂတ်ကိုဥဆောင်လမ်းပြခဲ့တဲ့တိုင်းပြည်ရဲ့ဖခင်အဖြစ်သတ်မှတ်ဂုဏ်ပြုကြတာဖြစ်ပါတယ်။တိုင်းပြည်မှာဒီမိုကရေစီနှီးလမ်းကြပြီးဥပဒေနဲ့အညီအုပ်ချုပ်တဲ့အစိုးရတရားပေါ်ပေါက်လာတဲ့အထိအမေရိကန်ပြည်ထောင်စုကိုဥဆောင်ခဲ့တဲ့သမ္မတဂျော့ချ်ဝါရှင်တန်ရဲ့ဆောင်ရွက်ချက်တွေဟာနောက်ဆက်ခံတဲ့သမ္မတတွေအတွက်ဆံနမူနာဖြစ်ခဲ့ပါတယ်ခင်ဗျာ။
တနင်္လာနေ့ညချမ်းသတင်းအစီအစဉ်ကိုကိုစောဝင်းလိုက်နဲ့အတူပြောပြခဲ့တာပါအခုတော့သတင်းပေးပို့ချက်တွေသတင်းလွှာတွေကိုကြည့်ကြရအောင်ပါရှင်အမေရိကန်သမ္မတဒေါ်နယ်ထရန့်အစိုးရကရွှေပြောင်းအခြေချသူအများအပြားကိုပြင်းထန်တဲ့အလျင်မြန်ပေးနေတဲ့အချိန်တချို့ကကျူးပါမှာရှိတဲ့ဂွန်တနာမိုဘေးနေရာကိုပို့နေတယ်လို့တချို့ကလည်းတခြားနေရာတွေကိုပြင်းထန်တဲ့ပေးဖို့လုပ်နေတာပါဒါနဲ့ပတ်သက်လို့အယ်လင်ဘာရော့ဘရုစ်သတင်းပေးပို့ထားတာကိုကိုငင်းချမ်းကပြောပြမှာပါရှင
်အမေရိကန်သမ္မတဒေါ်နယ်ထရန့်ကသူသမ္မတဖြစ်တဲ့ပထမဆုံးနေ့မှာပဲတရားမဝင်ရွှေပြောင်းအခြေချနေတာတွေကြောင့်နိုင်ငံတော်အရေးပေါ်အခြေအနေဖြစ်နေပြီလို့ကြေညာခဲ့ပါတယ်မဲဆွယ်စည်းရုံးပွဲတွေမှာပေးထားတဲ့ဂရီးတွေအတိုင်းတီအောင်လုပ်မယ်လို့ပြောထားပြီးတန်းနဲ့ချီတဲ့တရားမဝင်ရွှေပြောင်းအခြေချသူတွေကိုပြည်နေနံပေးပြန်ပို့မယ်လို့ပြောပါတယ်အမေရိကန်ရောက်ရွှေပြောင်းအခြေချသူတွေကိုပြည်နေနံပေးပြန်ပို့မယ်ဆိုရင်လည်းတရားဥပဒေအရစီရင်ရမယ်လို့လူဝင်မှုကြီးကြပ်ရေးရှေ့နေဟန်နာဖလမ်ကပြောပါတယ
် You are issued a charging document which begins a proceeding
ရှင့်ကိုတရားစွဲဆိုတဲ့ဆာရွက်ထုတ်ပေးခံရတဲ့အခါမှာရှင့်အနေနဲ့ခလုံးကွင်းရှောက်နိုင်တယ်လို့အမေရိကန်မှာနေထိုင်ဖို့အခွင့်အရေးကိုခုခံနိုင်ပါတယ်လူဝင်မှုကြီးကြပ်ရေးတက်တာခွင့်ရှောက်ထားတဲ့လုပ်ငန်းစဉ်အစုံမှာလူဝင်မှုကြီးကြပ်ရေးတရားရုံးမှာတက်ရမှာဖြစ်တယ်လို့လူဝင်မှုကြီးကြပ်ရေးတရားသူကြီးနဲ့လည်းတွေ့ရမှာပါနောက်ဆုံးအဲ့လုပ်ငန်းစဉ်အစုံတရားမနိုင်ဘူးဆိုမှရှင်ကိုပြည်နှင်တဲ့အမိန်ပေးရမှာပ
ါပြည်နှင်တဲ့ပေးပြန်ပို့တဲ့ကိစ္စဟာချက်ချင်းဖြစ်နိုင်တယ်လို့အချိန်ကြာကြီးကြာနေတာမျိုးလည်းဖြစ်နိုင်တယ်လို့ Flam ကပြောပါတယ
် It's possible that somebody is
through အမှုကိုလရွေနှစ်တွေအချိန်အကြာကြီးတရားရင်ဆိုင်ပြီးမှပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ်နောက်ဖြစ်နိုင်တာ American ကိုဝင်တဲ့အချိန်နိုင်ပိုင်းရပိုင်းအတွင်းမှာပြန်ပို့ခံရတာလည်းဖြစ်နိုင်တယ်လို့နေပေါင်းများစွာနေခဲ့ပြီးမှထရမ်ရဲ့နောက်ဆုံးမူဝါဒအရဖန်ဆီးခံရပြီးတော့နိုင်ပိုင်းရပိုင်းအတွင်းပြန်ပို့ခံရတာမျိုးလည်းဖြစ်နိုင်ပါတယ
်ဇန်နဝါရီလ21ရက်နေ့ကတည်းကဆိုရင်ဖက်ဒရယ်တာဝန်ရှိသူတွေကလူပေါင်း 8,200 ကျော်ကိုဖန်ဆီးနိုင်ခဲ့ပြီးတခြားဥပဒေထိန်းသိမ်းရေးအေဂျင်စီတွေကိုအကူအညီတွေတောင်းခံထားပါတယ်ဇာရွက်စာတမ်းမရှိတဲ့ရွှေပြောင်းအခြေချသူတွေကိုတရားရုံးမတက်ပဲလူဝင်မှုကြီးကြပ်ရေးအရာရှိကပဲပြည်နှင်တံပေးပြန်ပို့နိုင်တဲ့အမြန်နီးလန်းကိုအစိုးရကတိုးချဲ့သုံးစွဲလာနေတာပါ ထရမ့်ခန့်အပ်ထားတဲ့နယ်စပ်လုံခြုံရေးအကြီးအကဲတော့မ်ဟိုမန်က
We got to more
ကျွန်တော်တို့ဒီထက်ပိုလွတ်ရမှာပါဒါကိုလည်းကြည့်နေပါတယ်ပိုလွတ်နိုင်ဖို့ပိုပြီးတော့ထိရောက်တဲ့နီလန်းတွေဖန်တီးရှာဖွေနေရတယ
်တချို့စာရွက်စာတမ်းမရှိတဲ့ရွှေပြောင်းအခြေချသူတွေကို American စစ်အခြေစိုက်စခန်းရှိတဲ့ဂွမ်တနမိုဘေးအကျဉ်းထောင်မှာထိန်းသိမ်းထားပါတယ
် That's going to be another place we have
ရွှေပြောင်းတွေ3000လောက်ထားတဲ့နေရာတစ်ခုဖန်တီးထားပါတယ်အစိုးရကအစိုးဆုံးတွေကို Gitmo ကိုပို့မယ်ဆိုပြီးတော့သမ္မတ Trump ကကတိပြုထားတာပါ
ဒါပေမဲ့လည်းဒါတွေကိုတရားဥပဒေအရစိန်ခေါ်မှုတွေကတော့စနေပါပြီ။ညူမက်ဆီကိုကဖက်ဒရယ်တရားသူကြီးတဦးကဗင်နီဇွဲလားရွှေပြောင်းအခြေချသူ3ဦးကိုဂွမ်တနမိုကိုပို့တာကိုတားမြစ်လိုက်ပါတယ်။မိသားစုတွေရှေ့နေတွေနဲ့တွေးခွင့်မပေးဘဲဂွမ်တနမိုဘေးအချင်းစခန်းမှာချုပ်ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတက်ကြွလှုပ်ရှားသူတွေကထရမ့်အစိုးရကိုတရားစွဲထားပါတယ
်။ This is the first time
ဒါ American သမိုင်းမှာအစိုးရက American မျိုးပေါ်ကလူတွေကိုဖမ်းဆီးထိန်းသိမ်းပြီးတော့ကွာတနာမိုကိုပို့ဆောင်တာပထမဆုံးပါပဲ
အကျန်းဖက်ရာဇဝတ်သားတွေအပါအဝင်ဂွမ်တနမိုဘေးအချင်းစခန်းမှာချုပ်ထားတဲ့သူတွေဟာနောက်ဆုံးပြည်နှင်တန်းချမှတ်ခံထားရသူတွေဖြစ်တယ်လို့အမိမြေလုံခြုံရေးတာဝန်ရှိသူတဦးက VOA ကိုပြောပါတယ်တရားဥပဒေအရစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပေမဲ့လည်းအမေရိကန်ထရမ့်အစိုးရကတော့ပြည်နှင်တန်းပေးပြန်ပို့တာတွေကိုဆက်လက်လှုံ့ဆော်နေပါတယ်ခင်ဗျာ
ကိုငင်းကြပါရှင်အခုဆက်လက်ပြီးတော့ကျမတို့မြန်မာနိုင်ငံမှာထိန်းသိမ်းခံထားရတဲ့အမေရိကန်နိုင်ငံသားဆီယာရော့နက်ဇောကိစ္စနဲ့ပတ်သက်ပြီးတော့တင်ပြဖို့ရှိပါတယ်။ရန်ကုန်မြို့အင်းစိန်ထောင်မှာထိန်းသိမ်းခံထားရတဲ့ရွှေဘွားရောင်ဆီယာရော့နက်ဇောလို့လူသိများတဲ့ဆီယာရော့ဥပညာဇောတောက်ကိုထတ်တိုးပြီးတော့ဆွဲဆိုထားတဲ့အမှုနှစ်မှုနဲ့မနေ့ဖက်မှာရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။ကနဦးဆွဲဆိုထားတဲ့စစ်တပ်ကိုအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့လာဝကအဥပဒေချိုးဖောက်မှုတွေအတွက်ဒီကနေ့လေထောင်တွင်းအထူးတရားရုံးမှာကြားနာခဲ့တယ်လို့တရားရုံးအတိုင်းဝိုင်းက VOA ကပြောပါတယ်ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစီသူကပြောပြမှာပါရှင
်ရှူအောင်ဆရာတော်နတ်ဇောလို့လူသိများတဲ့နိုင်ငံရေးကျင်းသားဟောင်းအမေရိကန်နိုင်ငံသားဆရာတော်ဥပညာဇောတာကိုစစ်ကောင်စီကရန်ကုန်မြို့စော်ဝါကြီးဂုံးမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ23ရက်နေ့ကဖမ်းဆီးထိန်းသိမ်းခဲ့တာပါသူကိုစစ်တပ်ကအကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့လာဝကအဥပဒေတို့နဲ့ကနဦးတရားစွဲဆိုထားရကနေမင်္ဂလာတုံခရိုင်တရားရုံးကနေပြီးတော့နောက်ထပ်အမှုနှစ်မှုထပ်ဆွဲခဲ့တာပါထပ်ဆွဲလိုက်တဲ့ပုံမှန်တစ်ခုကတော့ကျန်းဖတ်တိုက်ဖြတ်ရေးဥပဒေလိုနာမည်ကြီးတဲ့90ညနဲ့52ကကြီးလိုဖြစ်ပါတယ်ထပ်တိုးဆွဲလိုက်တဲ့ပုံမှန်တစ်ခုနဲ့အင်္ဂါနေ့တို့မှာရုံးထုတ်စစ်ဆေးပြီးတရားလိုထွက်ချက်တွေကိုကြားနာလိမ့်မယ်လို့လည်းတရားရုံးတန်ဝိုင်းကခန့်မှန်းထားပါတယ်ပုံမှန်90ညဆိုတာကစစ်ကောင်စီကကျန်းဖတ်အဖွဲ့ဖြစ်တတ်မှတ်ထားတဲ့အဖွဲ့တွေကိုအစားအသောက်စေဝါငွေကြေးထောက်ပံ့တာအဲ့ဒီအဖွဲ့တွေလှုပ်ရှားမှုကိုလူမှုကွန်ရက်မှာအားပေးတာမျှဝေတာပုံစံတစ်မျိုးမျိုးနဲ့ထောက်ခံတာထောက်ပံ့တာတွေတွေ့ရင်ဆွဲဆိုတဲ့ပုံမှန်ဖြစ်ပြီးတော့ပြစ်မှုထင်ရှားတယ်ဆိုပြီးတတ်မှတ်ခံရရင်အနည်းဆုံးထောင်ဒဏ်10နှစ်ကနေအများဆုံးထောင်ဒဏ်တစ်သက်ဒါမှမဟုတ်ငွေဒဏ်ဒါမှမဟုတ်ဒဏ်2ရက်လုံးချမှတ်နိုင်တဲ့ပုံမှန်ဖြစ်ပါတယ်ပုံမှန်50နှစ်ကကြီးကတော့စစ်ကောင်စီကအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ထားတဲ့အဖွဲ့အစည်းတစ်ခုခုရဲ့လုပ်ငန်းတွေကိုဆောင်ရွက်ပေးတာအကြမ်းဖက်ဆိုင်ရာလုပ်ငန်းတွေကိုတာဝန်ယူလုပ်ကံပေးတာတွေပြုလုပ်တဲ့အခါတရားစွဲဆိုနိုင်တဲ့ပုံမှန်ဖြစ်ပြီးတော့ထောင်ဒဏ်3နှစ်ကနေ9နှစ်ထိချမှတ်နိုင်ပါတယ်ဆရာတော်နတ်ဇောကိုကနဦးဆွဲဆိုထားတဲ့စစ်တပ်ကိုကြီးညိုပြက်စီမှုပုံမှ905ကကြီးနဲ့လာဝကအဥပဒေတို့နဲ့ဆွဲဆိုထားတဲ့အမှုတွေကိုတော့အင်းစင်ထောင်ထဲကအထူးတရားရုံးမှာအပတ်စဉ်တင်းလာနေတိုင်းအမှုယုံချင်းစစ်လျက်ရှိပါတယ်။ဒီကနေ့ယုံချင်းမှာတော့တရားလိုပြတတ်သေးလာရောက်ထွက်ဆိုကြတယ်လို့ပြောပါတယ်။လက်ရှိဦးစင်းနတ်ဇောရဲ့ကြမ်းမာရေးကောင်းမွန်လျက်ရှိနေတယ်လို့တရားရေးနဲ့နှိစက်သူတွေကပြောပါတယ်။လက်ရှိအမှုအခြေအနေအသေးစိတ်နဲ့အမှုကိုဘယ်သူကတာဝန်ယူလိုက်ပါဆောင်ရွက်ပေးတယ်လဲဆိုတာတော့မသိရသေးပါဘူး။ဆရာတော်ဥပညာဇောတာနတ်ဇောဟာအမေရိကန်နိုင်ငံသားဖြစ်ပြီးတော့အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြန်မာတန်ရုံကနေတရားဝင်ဗီဇာလျှောက်ထားပြီးမြန်မာနိုင်ငံကိုကြွားဟုတ်ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတုံမြို့နယ်အတွင်းတင်ကြောင်းတစ်ခုဆောက်လုပ်လူတန်းနဲ့ပနတ်တင်မင်္ဂလာခန်းနာအတွက်မြန်မာနိုင်ငံကိုတွားရောက်ခဲ့တာပါ။အခုချိန်ထိဆရာတော်ဥပညာဇောတာကိုဘာကြောင့်ဖမ်းဆီးထိန်းသိမ်းခဲ့တယ်၊ဘာကြောင့်တရားစွဲတယ်လဲဆိုတာကိုစစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာမရှိသေးပါဘူး။တရားလို့တော်ရှိနေတူကတော့စစ်ကောင်စီလက်အောက်မှာပုဂ္ဂလိကလိုလက်ခွင့်အားလုံးကိုပိတ်ပင်ခံထားရတယ်လို့ပုဂ္ဂလိကအမြင်နဲ့ထုတ်ဖော်မှုတွေရှိလာရင်လည်းပြည်မြင့်ထဏအပြစ်ပေးတာမျိုးကျင့်သုံးနေတာမျိုးပုဂ္ဂလိကလွတ်လပ်ခွင့်ကန့်သက်ခံရမှုဟာအစိုးဆုံးအနေထားမှာရှိနေတယ်လို့သုံးသပ်ပြောဆိုပါတယ်
။အကြမ်းဖက်အဖွဲ့အစည်းတို့တက်မှတ်ထားတဲ့ခုနာ CPH တို့ NGO တို့ CDF တို့ဒီသူ့ကိုဆန့်ကျင်တက်ဆက်နေကြတဲ့တိုင်းမလည်းနဲ့တောင်းဖွဲ့အစည်းတွေပေါ့နော်။အဲဒါတွေနဲ့ပတ်သက်တာတွေကိုဖေ့စ်ဘွတ်မှာရှင်းနေအဲဒို့မဟုတ်ပြောကတင်ထားတာကိုရှင်းနေအခုနောက်ပိုင်းဆိုလိုက်လောက်တာတော့မှပဲဒါတရားဆိုတဲ့အဆင်ရောက်လာနိုင်ငံသားတွေရဲ့အခွင့်အရေးနိုင်ငံသားတွေရဲ့လွတ်လပ်မှုနိုင်ငံသားတွေရဲ့ပုဂ္ဂိကလုံခြုံမှုဒါတွေကို ထည့်သွင်းမစင်းသားတော့ဘူးဒါရှင်းသွားပြီအခုဆရာတို့ကြုံရတဲ့အနေနဲ့အဲ့နေထားတယ်တကယ်တော့အစိုးရတရားဆိုတာကနိုင်ငံသားများရဲ့အကျိုးစီးပွားနိုင်ငံရဲ့အကျိုးစီးပွားကိုကာကွယ်ဖို့အတွက်သူကလုပ်ပြရတယ်အခုကအဲ့လိုအခြေအနေမရှိတော့ဘူး
1998ခုနှစ်မှာတကြိမ်နိုင်ငံရေးလှုပ်ရှားမှုနဲ့ထောင်ဒဏ်နှစ်ရှည်နှစ်ကြိမ်ကြာခံခဲ့ရဘူးတဲ့နိုင်ငံရေးကျင်းသားဟောင်းတဦးလည်းဖြစ်ပါတယ်2000ရွှေဝါရောင်တန်ခါလှုပ်ရှားမှုမှာဦးဆောင်ဆရာတော်နဇော်အဖြစ်ပါဝင်လှုပ်ရှားခဲ့ပြီးတဲ့နောက်အမေရိကန်ပြည်ထောင်စုမှာအခြေချသတင်းသုံးနေတာလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကာလကစလို့အမေရိကန်ပြည်ထောင်စုဘက်ကအမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံတွင်ခီးသွားလာမှုနဲ့ပတ်သက်ပြီးလုံခြုံရေးအထူးသတိပေးထုတ်ပြန်ချက်တွေထုတ်ပြန်ပြီးသတိပေးထားပါတယ်ခင်ဗျာ
ကိုစီသူပြပြသွားတာပါတစ်ဆက်သေးပဲဒီအင်းစိန်ထောင်မှာထိမ့်သိမ့်ခံထားရတဲ့ထောင်ထဲချီတဲ့ရိုဟင်ဂျာတွေကိုခေါ်ထုတ်သွားတဲ့သတင်းပေါ့နော်နောက်ဆက်တွဲအခြေအနေကိုလည်းကြည့်ရအောင်ပါဒီအင်းစိန်ထောင်မှာအချင်းတောင်ဒီဒေသမှာဖမ်းဆီးခံထားရတဲ့ထောင်ကနန်းနဲ့ရှိတဲ့ဒီရိုဟင်ဂျာတွေကိုမကြသေးခင်ကရခိုင်ပြည်နယ်ပြန်ပို့လိုက်တဲ့သတင်းတွေထွက်ပေါ်လာတာကြောင့်လူခွင့်ရေးလှုပ်ရှားသူတွေကစိုးရိမ်နေကြပါတယ်စီရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်ကိုပြန်ပို့လိုက်တဲ့အတွက်လဲလူခွင့်ရေးချိုးဖောက်မှုတွေနဲ့တကြော့ပြန်ရင်ဆိုင်ရနိုင်တဲ့ NDA ရှိနေတယ်လို့လည်းသတိပေးနေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်
။အကြောင်းမျိုးမျိုးကြောင့်မြန်မာနိုင်ငံကအချင်းတောင်တွေထဲမှာဖမ်းဆီးထိန်းသိမ်းခံထားရတဲ့ရိုဟင်ဂျာတထောင်လောက်ကိုစစ်ကောင်စီကရေချောင်းကနေရခိုင်ပြည်နယ်စစ်တွေကိုမကြသေးခင်ကပြန်ပို့လိုက်တဲ့ဆိုတဲ့ထွက်ပေါ်လာတဲ့သတင်းတွေကြောင့်စိုးရိမ်မှုတွေဖြစ်လာတာပါ။ရိုဟင်ဂျာတွေကိုရန်ကုန်မြို့အင်းစိန်ထောင်မှာစုထားပြီးတော့ဖေဖော်ဝါရီလ16ရက်နေ့မနေ့မနက်ပိုင်းတုန်းကရန်ကုန်စိတ်ကန်းကနေပို့ဆောင်လိုက်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာအကျဉ်းသားများကွန်ရက် PPNM ရဲ့ပြောခွင့်ရဦးတိုက်ထွန်းက VOA ကိုပြောပါတယ
်တနင်္ဂနွေနေ့မနေ့6နာရီလောက်မှာပေါ့နော်သူတို့ဒီရိုဟင်ဂျာ436ယောက်တည်းက8ဦးနှုတ်လိုက်မယ်ဆိုရင်18ဦးနှုတ်လိုက်မယ်ဆိုရင်ကျန်တဲ့ရိုဟင်ဂျာမျိုးသား900ကျော်မျိုးသမီး200ကျော်ကလေး60နဲ့မှ9ဦးဝန်းကျင်ကိုသူတို့ခေါ်ဆောင်လာဖြစ်တယ်ပေါ့နော်စစ်ကောင်စီတပ်ဖွဲ့ဝင်တွေရဲတပ်ဖွဲ့ဝင်တွေရဲလာဝကရဲပေါ့နော်လာဝကကတော့ဒီစနေနေ့ကတော့သူတို့လာရောက်စစ်စစ်ပြီးမှအဲကတ်တချို့ထုတ်သွားတယ်ဆိုတာတိရပြင်မယ်ဘာကတ်လဲဆိုတော့ကျွန်တော်မသိရဘူးပေါ့နော်အဲ့တော့အဲခေါ်ထုတ်သွားတယ်ဆိုတာလောက်နဲ့ပဲကျွန်တော်တို့ကတော့ဒီလမ်းဆောင်သွားတဲ့အချိန်တွေဖြစ်ပါတယ်ကျွန်တော်တို့ဒီရန်ကုန်စိတ်ကန်လောက်ကနေမှရေရင်သုံးပြုပြီးခေါ်သွားတဲ့အချိန်တွေပဲကျွန်တော်တို့ရဲ့အဖွဲ့အစည်းအနေနဲ့လည်းလုံနိုင်တဲ့အချိန်တွေကြီးပဲရှိရပေါ့အဲ့ဒီပဲကျွန်တော်တို့တည်ပြုနိုင်တဲ့အချိန်တွေရှိတယ်
ရိုဟင်ဂျာတွေကိုရေချောင်းကနေပြန်ပို့လိုက်တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကလက်တလောသတင်းထုတ်ပြန်တာမတွေ့ရသေးပါဘူး။ရခိုင်ပြည်နယ်မှာအာရခတက်တော် AA အဖွဲ့နဲ့စစ်ကောင်စီတို့ကြားတိုက်ပွဲတွေအတွင်းမှာအရက်သားပြည်သူတွေပေါ်လူခွေရေးချိုးဖောက်ခဲ့မှုသတင်းတွေထွက်ပေါ်နေချိန်မှာပဲအခုလိုမျိုးပြန်ပြီးတော့ပို့လိုက်တာကြောင့်စိုးရိမ်မှုတွေထွက်ပေါ်နေတာပါ
။ဒီထောင်ဝင်းကျင်လောက်ကြီးရှိနေရိုဟင်ဂျာတွေကိုအခုလိုမျိုးခေါ်ထုတ်သွားတဲ့အခါမျိုးမှာတကယ်တမ်းဆိုရင်ပွင့်လင်းမြေတောင်မှုရှိစွာနဲ့တရားဝင်တဲ့ထုတ်ပြန်ပြီးမှဒါအားလုံးမျက်မြင်ရှိပါလူပေးရမယ်စားပေါ့เนาะကျွန်တော်တို့မနေ့ဒီ16ရက်နေ့မနေ့6နိုင်ဝင်းကျင်မှာလူမတိသူမနေ့ကခေါ်ထုတ်သွားတဲ့ကိစ္စရက်ကလည်းဒါဟာလူပေးရဆိုတာထက်နိုင်ငံရေးအဖြစ်ကော CA အဖြစ်ကော Ruinia တွေကိုလက်ရှိအသုံးချနိုင်တဲ့ NDA တွေနဲ့ပဲပို့ပြီးမှ Ruinia တွေအနေနဲ့ကြုံတွေ့ရနိုင်တယ်လို့ပဲကျွန်တော်တို့သုံးသပ်ပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကမြို့နယ်အများအပြားကိုထိန်းချုပ်ထားကြောင်း AA အာရခတက်တော်ဘက်ကကြေညာထားပြီးတော့ရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေကိုလည်းထိုးစစ်ဆင်ပြီးတော့တိုက်ခိုက်နေတဲ့အချိန်မှာစစ်တွေကိုရိုဟင်ညာတွေကိုပြန်ပို့လိုက်တာကြောင့်လူခွေလှုပ်ရှားသူတွေပို့ပြီးတော့စိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်တွင်ပြည်တွင်းလူမှုရေးလုပ်ငန်းတွေဆောင်ရွက်နေတဲ့ကိုဝေဟင်အောင်ကတော့ရိုဟင်ညာတွေကိုစစ်ရေးအတွက်အသုံးချမှာစိုးရိမ်ပါတယ်လို့သတိပေးပါတယ်
။အေးမွတ်စလင်ဆိုသူတွေကအင်းစင်ထောက်မှာဘယ်အရှင်ကဖမ်းထားတာလဲ။ဘယ်ဥပဒေနဲ့ဖမ်းထားပြီးတော့ဘလို့ထောက်ကြနေမှမသိတဲ့အုပ်စုတအုပ်စုကိုမနေ့ကမှသူတို့ဟာကိုလွယ်ရစီပြီးတော့လွတ်ပါတယ်ဆိုပြီးတော့စစ်တွေကိုပို့ရဲဆိုတာကသူတို့ဟာစစ်တွေကိုဝါဆိုရင်အရခတက်တော်ကထိုးစိတ်ဆင်တဲ့ဟာကိုဟိုခံစစ်လို့ဖို့အတွက်သူတို့ကဝါဆိုတစားခံအဖြစ်ပို့လိုက်တယ်လို့မြင်မိတယ
်ရခိုင်ပြည်နယ်မှာစစ်ရေးအရအရှုံးနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာရခိုင်ပြည်နယ်တွင်းမှာရှိတဲ့ရိုဟင်ဂျာတွေကိုလက်နက်တပ်ဆင်တင်နှံပေးပြီးတော့တိုက်ပွဲအတွင်းဆင်လွတ်တိုက်ခိုက်ခိုင်းတာရှိသလိုရိုဟင်ဂျာအကြမ်းဖက်လက်နက်ကိုင်တွေဖြစ်တဲ့ ARSARSO AIA စတဲ့အဖွဲ့တွေနဲ့ပူးပေါင်းပြီးတော့အာရခတက်တော် AA ရဲ့ထိုးစစ်တွေကိုခုခံတိုက်ခိုက်ခဲ့တာရှိတယ်လို့ AA ဘက်ကသတင်းထုတ်ပြန်ထားတာတွေလည်းရှိပါတယ်ရှင်
။မ မဆုမွန်ပြောပြသွားတာပါ။တနင်္လာနေ့ညချမ်း VOA မြန်မာဝိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။ကျမတို့အခုလိုတိုက်ရိုက်ထုတ်လွှင့်တဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese မှာလည်းနာဆင်ကြည့်ရှုနိုင်ကြပါတယ်အခုလိုညပိုင်း9နိုင်ကနေ10နိုင်အထိထုတ်လွှင့်တဲ့အစီအစဉ်ကိုလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့ကနေလည်းဖမ်းယူနာဆင်နိုင်ပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုဆက်ပြီးတော့ကြည့်ရအောင်ပါမြန်မာနိုင်ငံနယ်စပ်မှာအခြေစိုက်ထားတဲ့ online ငွေလိမ်ဂိုင်းတွေလက်ထဲရောက်သွားတဲ့တရုတ်ဆောင်ကိုလူကုန်ကူးမှုနဲ့မတင်ကားသူတရုတ်နိုင်ငံသား10ဦးကိုနေရက်ကိုပြန်ပို့လိုက်ကြောင်းထိုင်းတာဝန်ရှိသူတွေကပြောပါတယ်အပြည့်စုံကတော့ VOA မြန်မာပိုင်းထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ကရင်ပြည်နယ်မြဝတီခရိုင်ရွှေကုတ်ကိုကလေလေခိုင်းနေစီမှာရောင်းစားခံခဲ့ရတဲ့တရုတ်ဆောင်ဝမ်ရှင်လူကုန်ကူးခံရတာနဲ့ပတ်သက်လို့အလိုရှိနေတဲ့တန်တရားရှိသူတရုတ်နိုင်ငံသား10ဦးကိုစမုပရာကန်ခရိုင်စင်ပူရီခရိုင်စုကိုထိုင်းစတဲ့နေရာတွေမှာထိုင်းမှုကင်းနေနေရဲတပ်ဖွဲ့ကလိုက်လံရှာဖွေကဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးထိုင်းဆိုင်ဘာရာဇဝတ်မှုစုံစမ်းစစ်ဆေးရေးဘူရိုကပြောပါတယ်အခုရက်ပိုင်းအတွင်းဖမ်းဆီးလိုက်တဲ့တရုတ်နိုင်ငံသားတွေဟာတရုတ်ဆောင်ဝမ်ရှင်းကိုလူကုန်ကူးရာမှာပအဝင်ပတ်သက်နေတဲ့သူတွေဖြစ်ပြီးတရုတ်အစိုးရနဲ့ထိုင်းအစိုးရတို့ကပူးပေါင်းပြီးသူတို့ကိုဖမ်းဆီးနိုင်ရေးစူးစမ်းခဲ့ကြတာပါသူတို့ဟာကရင်ပြည်နယ်မြဝတီကနေထိုင်းနိုင်ငံထဲကိုပြန်လည်ဝင်ရောက်လာပြီးကမ္ဘောဒီးယားနိုင်ငံကိုသွားဖို့ပြင်ဆင်နေချိန်မှာပဲဆိုင်ဘာရဲတပ်ဖွဲ့ကအချိန်မီဖမ်းဆီးနိုင်ခဲ့တာဖြစ်တယ်ဆိုပြီးဆိုင်ဘာရာဇဝတ်မှုစုံစမ်းစစ်ဆေးရေးဘူရိုရဲ့အရာရှိချုပ်လည်းဖြစ်တဲ့ရဲမှူးကြီးထတ်ချိုင်းဖတ်တနီလာဘတ်ကသတင်းတောက်တွေကိုအခုလိုပြောဆိုသွားပါတယ
်เก็บข้อมูลนะครับรายละเอียดเกี่ยวกับจํานวนคนและชาติเดี๋ยวขออนุญาตให้หน่วยงานในพื้นที่นะครับ
ไซเบอร์ยาซ้วยหมู่สงสัญสิทธิ์เสรีบิวโรอเนเนี่ยออนไลน์สนิทเนี่ยจุลွန်နေတဲ့မှုကင်းတွေကိုပုံစံမျိုးစုံနဲ့နောက်ရောက်ခံလိုက်လံစုံစမ်းနေပါတယ်။သတင်းအချက်လက်တွေကိုမှတ်တမ်းတင်စုံစမ်းစစ်ဆေးပြီးတရားခဏတွေကိုတရားရုံးမှာစွဲချက်တင်နိုင်အောင်လှုပ်ဆောင်နေပါတယ်။မှုကင်းတွေကိုကျူးလွန်နေသူတွေကိုနိုင်ငံတကာအစိုးရတွေနဲ့ပေါင်းပြီးဖော်ထုတ်သွားမှာပါ။ထိုင်းနိုင်ငံသားတွေအနေနဲ့လည်းအွန်လိုင်းလေလေဂိုင်းတွေရဲ့တားကောင်တွေမဖြစ်အောင်တတိထားကြပါဆိုပြီးထိုင်းဘာသာနဲ့ပြောဆိုသွားခဲ့ပါတယ်။ကြားဖြန့်လေးလေခိုင်းနဲ့လူကုန်ကူးမှုကိစ္စတွေမှာပါဝင်ပတ်သက်နေတယ်လို့တန်တရားရှိသူတရုတ်နိုင်ငံသား10ဦးကိုတော့ထိုင်းလူမှုကြီးကြပ်ရေးရဲတွေကလိုက်ပါစောင့်ချက်ပြီးသူနာဘူမိလေးစိတ်ကနေတဆင့်တရုတ်နိုင်ငံကိုပြန်ပို့ခဲ့တာပါအခုဆိုရင်ဆိုင်ဘာရာဇဝတ်မှုကျူးလွန်နေဆိုပြီးတရုတ်ရုရှားလာအိုမြန်မာပါဝင်နိုင်ငံသားသား20ထက်မနည်းကိုထိုင်းကဒီအပိုင်းတွင်ဖမ်းဆီးနေတာပါအခုဆိုရင်နေဆက်မှာလဲကြားဖြတ်လေးလေခိုင်းနေနှိမ်နှင်းရေးကိုထိုင်းကလှုပ်ဆောင်နေပြီးကြားဖြတ်လေးလေခိုင်းတွေကိုနှိမ်နှင်းရေးဖိအားပေးတဲ့အနေနဲ့မြန်မာနိုင်ငံမြဝတီခရိုင်ထဲကိုပေးနေတဲ့လျှက်စစ်မီးနဲ့လောင်စာဆီတွေကိုလည်းပိတ်ပင်ထားသလိုသွင်းကုန်ပစ္စည်းတွေကပစ္စည်း10မျိုးကျော်ကိုလည်းပိတ်ပင်တားဆီးထားပါတယ်ရှင
်။ VOA သတင်းတောက်မအေးမှာပါရှင်။ကျမတို့တနင်္လာနေ့ညချမ်းတိုင်းထုံးလွှင့်နေတဲ့အပတ်စဉ်တွေကိုလည်းမကြခင်တင်ဆက်မှာပါ။အဲ့ဒီထဲမှာတော့တရုတ်လွှမ်းမိုးမှုကိုအမေရိကန်နဲ့ဒီအိန္ဒိယနှစ်နိုင်ငံပူးပေါင်းပြီးဘလို့တံပြန်နိုင်တယ်လဲဆိုတဲ့ဆက်သွယ်မေးမြန်းခန်းကိုလည်းမကြခင်ကြားဖို့ရှိပါတယ်ရှင်။
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖန်တွေကိုတောင်းတမိတာတွေကရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအန္တရာယ်ကြားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျဉ်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
ဒ VOA မြန်မာပိုင်းကနေအချိန်နဲ့တပြေးညီတင်ဆက်ပေးနေတာတွေကိုလည်းကြီးစုအားပေးကြတဲ့အတွက်ကျေးဇူးတင်ပါတယ်။အခုတနင်္လာနေ့ညချမ်းအပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့တွေ့ဆုံမေးမြန်းခန်းစီးပွားရေးကဏ္ဍလူမှုရှုခင်းတက်တက်အောင်သတင်းလွှာစတာတွေကိုထုတ်လွှင့်မှာပါ။အခုတော့ပထမအဦးဆုံးအနေနဲ့ဆက်သွယ်မေးမြန်းခန်းကိုကြည့်ရအောင်ပါရှင်။ American ပြည်ထောင်စုအတွက် Indo-Pacific ဒေသတွင်တရုတ်လွှမ်းမိုးမှုကိုတံပြန်နိုင်ဖို့အိန္ဒိယကအရေးပါတဲ့အခန်းကဏ္ဍကနေရှိနေပြီးတော့မြမအရေးမှာနှစ်နိုင်ငံလုံးရဲ့မူဝါဒတွေကိုပြန်ပြီးသုံးသပ်ဖို့လိုတယ်လို့အာရှလုံခြုံရေးဆိုင်ရာပညာရှင်တအူးကထောက်ပြပါဗျ။သမရထရန့်အစိုးရအနေနဲ့မြမအရေးအလေးထားဖို့မရှိပေမဲ့တရုတ်ကြီးစိုးနေတဲ့မြမပဋိပက္ခမှာအိန္ဒိယရဲ့လုံခြုံရေးဦးစားပေးမှုတွေကိုနောက်ကပံ့ပိုးပေးတာမျိုးလုပ်နိုင်တယ်လို့လည်းသုံးသပ်ပါဗျ။ Washington အခြေဆိုင်စစ်ရေးကျွမ်းကျင်သူ National War College ပါမောက Zachary Abuza ကိုကိုငင်းချမ်းကြီးကဆက်သွယ်မေးမြန်းထားပါဗျ။
Let me start by asking how India is.
ပထမဆုံးကတော့ဗောနော်ဒီတရုတ်နိုင်ငံရဲ့ဒီတောင်အာရှတဲ့အရှေ့တောင်အာရှဒေသတွေမှာဩဇာလွှမ်းမိုးမှုတွေတိုးလာနေတဲ့အချိန်မှာအိန္ဒိယဟာ American အတွက်ဆိုရင်ဘလောက်ထိမဟာဗျူဟာကျတဲ့အရေးပါမှုရှိနေလဲဆိုတော့မေးမြန်းချင်ပါတယ
် I don't think we could underestimate
American ရဲ့ Indo-Asia-Pacific ဆိုင်ရာမဟာဗျူဟာကျတွေးခေါ်စဉ်းစားချက်တွေအပေါ်မှာအိန္ဒိယနိုင်ငံရဲ့အခမ်းကဏ္ဍဩဇာလွှမ်းမိုးမှုကိုရှော့မတွက်သင့်ဘူးလို့ကျွန်တော်ထင်ပါတယ် Trump ရဲ့ပထမအစိုးရသက်တမ်းမှာလည်းသူဟာဝန်ကြီးချုပ်နေရတော်မူဒီနဲ့ပုဂ္ဂိုလ်ရေးအရာဆက်ဆံရေးအလွန်ကောင်းမွန်ခဲ့တာကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်။ဒါဟာသမ္မတထရန့်တို့ရဲ့အလွန်အရေးပါပါတယ်။အိန္ဒိယဟာစီးပွားရေးမိဖက်အနေနဲ့အရေးကြီးပါတယ်။တစ်ဖက်မှာလည်းအိန္ဒိယဟာတရုတ်နိုင်ငံရဲ့စီးရေးအရာရန်လိုမှုတွေနဲ့ရင်ဆိုင်နေရပါတယ်။တရုတ်နိုင်ငံဟာဟိမဝန္တာတောင်တန်းဒေသတစ်လျှောက်စီးရေးတည်ဆောက်မှုတွေလုပ်နေတာပါ။ဘူတန်နိုင်ငံတွေကနယ်မြေတချို့ကိုလည်းတရုတ်ကသိမ်းထားပါတယ်။ဒါကအိန္ဒိယရဲ့စစ်ကင်းဒေသနဲ့စီလီဂူရီဒေသမြောက်ဘက်မှာရှိတဲ့လွန်ကျင်းမြောင်းတဲ့ကုန်းမြေပြင်ဖြစ်ပြီးတော့ဒီနေရာဟာကီလိုမီတာ50တောင်မကျယ်တဲ့နေရာလေးပါဒါပေမဲ့အဲ့ဒီဒေသကအိန္ဒိယတိုက်ငယ်တစ်ခုလုံးကိုအရှေ့ချမ်းဒေသနဲ့ဆက်သွယ်ပေးထားတဲ့နေရာပါမြမဘချမ်းချင်းပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေပါတယ်တရုတ်ရေတပ်ကလည်းအိန္ဒိယသမုဒ္ဒရာထဲမှာချဲ့တွင်လာနေပါတယ်ဘင်္ဂလားဒေ့ရှ်နဲ့သီရိလင်္ကာမှာတရုတ်ရေတပ်ပို့ပြီးတော့အလန်းကျယ်နေတာကိုတွေ့မြင်နေရပါတယ်ဒါဟာ BRI ကမ္ဘာလမ်းစီမံကိန်းတွေထဲမှာကပဲနဲ့စီးရေးအခြေခံစောက်အုံတွေပါပါဝင်နေတာပါဒါကြောင့်အိန္ဒိယနိုင်ငံဟာလုံခြုံရေးအရစိုးရင်စရာအနေထားဖြစ်ပါတယ်။ဒီချိန်တွေကအမေရိကန်နဲ့အိန္ဒိယနိုင်ငံကြားပို့ပြီးတော့နီးကပ်တဲ့လုံသဘောဆက်ဆံရေးရှိတာနဲ့ပါ။
Closer working relationship.
How might a Myanmar landscape
ဆိုတော့ဒီလိုအိန္ဒိယနဲ့အမေရိကန်ပူးပေါင်းဆောင်ရွက်မှုအနေထားကတရုတ်ဩဇာလွှမ်းမိုးမှုတွေတိုးလာနေတဲ့မြန်မာနိုင်ငံအခင်းချင်းပေါ့နော်။ငြိမ်းချမ်းရေးနဲ့ပဋိပက္ခကိစ္စရပ်တွေမှာဘယ်လိုပုံစံနဲ့ဆက်ဆက်လာနိုင်လဲဗျ။
I don't think it will impact by
ဒါကအမေရိကန်နဲ့အိန္ဒိယနိုင်ငံဆက်ဆံရေးအပေါ်မှာတော့တက်ရောက်မယ်မထင်ပါဘူး။ဒါပေမဲ့မြန်မာအရေးကိုထည့်သွင်းစဉ်းစားဖို့တော့ကောင်းတယ်ထင်ပါတယ်။မြန်မာနိုင်ငံထဲမှာအိန္ဒိယအကျိုးစီးပွားတွေတကယ်ကိုရှိနေတယ်ဆိုတာကတော့ထင်ရှားပါတယ်။ကျွန်တော်တို့မကြာခဏမျက်ကွယ်ပြုထားတတ်ကြတာကနယူးဒယ်လီမြို့တော်ကအစိုးရဟာအိန္ဒိယအရှေ့ချမ်းဒေသမှာသူတို့ထိန်းချုပ်နိုင်မှုနဲ့ပတ်သက်ပြီးတော့ဘလောက်စိုးရိမ်တကြီးဖြစ်နေတယ်လဲဆိုတော့ပါ။အရှေ့ချမ်းကမီဇိုရန်နဲ့အာတန်ပြည်နယ်တွေမှာကခွဲထွေလှုပ်ရှားမှုတွေရှိနေပါတယ်။နိုင်ငံဖြတ်ကျော်မှုကင်းတို့လည်းအများကြီးဖြစ်နေတာပါဒီဒေသဟာနယူးဒယ်လီကနဲ့အလွန်အလန်းဝေးတဲ့နေရာတွေပါကျွန်တော်ပြောခဲ့သလိုပါပဲဒီဒေသကိုကျင်းမြောင်းတဲ့ကုန်းမြေလမ်းကြောင်းကနဲ့ဆက်သွယ်ထားပြီးတော့တရုတ်ကဒီဆက်သွယ်မှုလမ်းကြောင်းကိုအလွယ်တကူဖြတ်တောက်နိုင်ပါတယ်အိန္ဒိယဟာဒီဒေသထီထီကြီးဖြစ်ကြံနေမှာကိုတကယ်ကိုစိုးရိမ်နေတာပါမြန်မာနိုင်ငံဘက်ကစီးရီးပြည်ပခကူးဆက်လာမှာကိုလည်းစိုးရိမ်နေပါတယ်သူတို့မှာမီဇိုရန်ကနေရခိုင်စစ်တွေစိတ်ကန်းအထိဆက်သွယ်မှုကြိုးပမ်းနေတဲ့အခြေခံအဆောက်အအုံစီမံကိန်းလမ်းကြောင်းလည်းရှိပါတယ်ဒါကကုန်းလန်းရေလန်းနှစ်မျိုးလုံးပါတဲ့တည်ယူပို့ဆောင်ရေးကွန်ရက်တစ်ခုပါဒီလိုလောက်ရတဲ့အကြောင်းကလည်းအိန္ဒိယအရှေ့ချမ်းဟာအိန္ဒိယပိုင်စိတ်ကန်တစ်ခုခုနဲ့ကအလွန်အလန်းဝေးနေလို့ပါဒါကြောင့်အိန္ဒိယဟာမြန်မာနိုင်ငံမှာအမှန်တကယ်ကျိုးစီးပွားတွေရှိနေပါတယ်နောက်ဆုံးတစ်ခုလည်းထောက်ပြစရာရှိပါသေးတယ်ကျွန်တော်တို့ဟာအိန္ဒိယကိုကြည့်ရင်ဒီမိုကရေစီနိုင်ငံဖြစ်ပါရဲ့နဲ့ဘာကြောင့်အစ်အုပ်စုကိုထောက်ခံနေရသလဲဆိုတာမျိုးအခြေခံနဲ့ကြည့်လို့ရှိပါတယ်သူတို့ရဲ့နိုင်ငံခြားရေးမူဝါဒမှာတန်ဖိုးတွေဆန်နှုန်းတွေရှိတင်တယ်ဆိုတာမျိုးပေါ့ဒါပေမဲ့နေပြည်တော်ကစစ်အုပ်စုရဲ့ဆုံးရှုံးတွေများနေလေတရုတ်ကိုပုံမမီခိုလာနေလေဖြစ်လာမှာကိုအိန္ဒိယကအမြဲစိုးရိမ်နေတယ်လို့ထင်ပါတယ်အိန္ဒိယဟာသူတို့ရဲ့နေဆက်တလျှောက်တရုတ်ဩဇာကြီးလာမှာဒါမှမဟုတ်တရုတ်ကိုနယ်မြေတွေပေးလိုက်ရမှာကိုလုံးဝလက်မခံနိုင်ပါဘူ
း not presence on another bit of their border
China factor
ဟုတ်ကဲ့ဒါဆိုရင်ပေါ့နော်ဒီတရုတ်ကိစ္စကအမေရိကန်နဲ့အိန္ဒိယအတွက်မြန်မာနိုင်ငံဆိုင်ရာဒီမူဝါဒတွေကိုကြည့်တဲ့အခါမှာဘုံတူညီတဲ့အကျိုးစီးပွားဖြစ်လာနိုင်လားဗျ။
Yeah again
ဟုတ်ပါတယ်။ ဒီမှာလဲအတိုင်းအတာမတူညီမှုတွေရှိတယ်လို့ကျွန်တော်ထင်ပါတယ်။အိန္ဒိယကတော့မြန်မာနိုင်ငံကိုအရေးထားပါတယ်။ထရန့်အစိုးရကတော့မြန်မာနိုင်ငံပေါ်မှာဘယ်လိုပုံစံမျိုးနဲ့မှအာရုံစိုက်လာနိုင်တာမျိုးမတွေ့ရသေးပါဘူး။ဦးစားပေးမှုမှာလဲအားနေပါတယ်။ အခုအစိုးရအနေနဲ့မြန်မာအရေးကအမေရိကန်ပြည်ထောင်စုရဲ့အမျိုးသားအကျိုးစီးပွားတွေကိုချက်ချင်းထိခိုက်နိုင်တယ်လို့မသတ်မှတ်ပါဘူး။ဒါပေမဲ့ဒီလိုယူဆချက်မျိုးကိုကျွန်တော်တူတဲ့အမြင်ကတော့သဘောမတူပါဘူး။ကျွန်တော်မြင်ကတော့မြန်မာအရေးမှာလည်းအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားအတွက်အရေးကြီးတဲ့ကိစ္စလို့ရှိပါတယ်။ဒါပေမဲ့ဒီမိုကရေစီဖွံ့ဖြိုးရေးနဲ့ကောင်းမွန်တဲ့အုပ်ချုပ်ရေးစနစ်တ
းမှာစိတ်ဝင်စားမှုမရှိဘူးဆိုတာရှင်းပြတာကိုကျွန်တော်နားလည်ပါတယ်။ဒါပေမဲ့မဟာဗျူဟာအမြင်နဲ့ကြည့်မယ်ဆိုရင်ပညာရှင်အမြင်နဲ့ဆိုရင်ရောဒီမြန်မာနဲ့အရှေ့တောင်အရှေ့ဒေသကအမေရိကန်အတွက်အရေးပါတယ်လို့ယူဆနိုင်လားဗျ။
They always try to remind people that Southeast Asia is
ကျွန်တော်နေနဲ့အမြဲတမ်းပြောလို့ရှိတာကအရှေ့တောင်အရှေ့ဟာအမေရိကန်နဲ့တရုတ်နိုင်ငံကြားမှာအပြိုင်ဆိုင်အများဆုံးဖြစ်လာမယ့်နေရာဆိုတာပါ။ဒါကမြန်မာနိုင်ငံမှာဆိုရင်ပုံမှန်ပါတယ်။ဒီဖက်မှာလည်းတရုတ်ဟာမြန်မာနိုင်ငံမှာစီးပွားရေးအကျိုးစီးပွားတွေရှိတယ်ဆိုတာကိုအမေရိကန်အနေနဲ့နားလည်ဖို့လိုပါတယ်။တရုတ်တို့ကမြန်မာမှာသူတို့ရဲ့အကျိုးစီးပွားကအမြဲရှိနေမှာပါ။ဒါပေမဲ့အမေရိကန်အတွက်လည်းသူနီးသူဟန်နဲ့အကျိုးစီးပွားတွေရှိနေပါတယ်။လုံခြုံရေးအရာလည်းမြန်မာကိုစိုးရိမ်တင်ပါတယ်။တရုတ်တွေရခိုင်မှာစိတ်ကန်းတွေတိစောက်ပြီးတော့ဝင်ရောက်ခွင့်ရမှာမျိုးဒါမှမဟုတ်ရန်ကုန်စစ်ကမ်းကိုရုရှားတွေအသုံးပြုခွင့်ရမှာမျိုးကိုကျွန်တော်တို့မလိုလားပါဘူး။တရုတ်နဲ့ရုရှားနိုင်ငံလုံးကအိန္ဒိယသမုဒ္ဒရာထဲမှာသူတို့ရဲ့ဩဇာလွှမ်းမိုးမှုတွေချက်ထွင်သွားနိုင်မှာဖြစ်ပါတယ်။ဥပမာတစ်ခုပေးရရင်တရုတ်နဲ့အမေရိကန်ကထိုင်ဝမ်အရေးနဲ့ပတ်သက်ပြီးတော့စီးရေးပြိပခဖြစ်လာခဲ့မယ်ဆိုရင်မြန်မာကလည်းကုမင်းကိုဒဏ်ငွေနဲ့ရေနံပိုက်လိုင်းတွေလမ်းပေါက်နေတာကအရန်အရေးကြီးလာပါမယ်။နောက်တစ်ခုကတရုတ်ရဲ့ဆက်သွယ်ရေးလိုင်းတွေအာဖရိကတောင်အာရှနဲ့အရှေ့အလယ်ပိုင်းကိုဆက်သွယ်ဖြန့်ကျက်ထားတဲ့ broadband internet fiber ဆက်သွယ်ရေးလမ်းကြောင်းတွေဟာမြန်မာနိုင်ငံကနေဖြတ်သွားတာကိုသတိပြုသင့်ပါတယ်။ဒါကြောင့်မြန်မာကိစ္စမှာအမေရိကန်နေနဲ့လုံခြုံရေးအရတကယ့်အကျိုးစီးပွားတွေရှိနေပါတယ်။ဒါမှမဟုတ်လည်းရှိသင့်ပါတယ်။နောက်ဆုံးတစ်ချက်ရှိပါသေးတယ်မြန်မာနိုင်ငံမှာရှိတဲ့မြေရှားတပ်ထုတွေရဲ့ပမာဏအတိုင်းအတာကိုလည်းခြံထားလို့မရပါဘူး။တရုတ်ကမြေရှားတူးဖော်ရေးမှာမဟုတ်ရင်တော့တန့်စင်ထုတ်လုပ်ရေးမှာလုံးဝနီးပါးကြီးစိုးနေတာကစိုးရိမ်စရာပါ။ဒါကအမေရိကန်အတွက်အမျိုးသားလုံခြုံရေးချင်းချောင်းမှုတစ်ခုဖြစ်ပါတယ်။ဒီနေရာမှာမြန်မာနိုင်ငံဟာတရုတ်အတွက်အရေးပါတဲ့မြေရှားတပ်ထုထုတ်လုပ်ပံ့ပိုးပေးနေတဲ့နိုင်ငံဖြစ်ပါတယ်။ကျွန်တော်လေ့လာထားသလောက်နောက်ဆုံးခန့်မှန်းချက်တွေအရတရုတ်ဟာကချင်ပြည်နယ်ကနေသူတို့ရဲ့မြေရှားတပ်ထု40ရာခိုင်နှုန်းလောက်ကိုရနေပါတယ်။ဒါကကမ္ဘာလုံခြုံရေးအတွက်အရန်အရေးကြီးပါလိမ့်မယ်။ဘာလို့လဲဆိုတော့လက်ရှိမှာတရုတ်ကသာကမ္ဘာကိုမြေရှားတပ်ဖြတ်တောက်လိုက်မယ်ဆိုရင်ဒါကကျွန်တော်တို့အတွက်လွန်လွန်ကိုအားနည်းချက်ကြီးဖြစ်စေ
Very vulnerable to China cutting off the world to rare earth elements.
Do you think this is a good
ချာပေါ့နော်နိုင်ငံခေါင်းဆောင်တွေတွေ့ဒီလိုမျိုးတရှိတောင်အရှာနဲ့ပတ်သက်ပြီးသူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးကောင်းတစ်ခုဖြစ်လာနိုင်လားဗျ။သူတို့ရဲ့အဓိကရည်ရွယ်ချက်ကဒီကုန်သွယ်ရေးနဲ့အောက်ခွန်ကိစ္စဆိုတာလည်းကျွန်တော်နားလည်ပါတယ်။ဒါပေမဲ့တရှိတောင်အရှာနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုပြန်လည်သုံးသပ်ဖို့အခွင့်အရေးလို့တော့ရှိနိုင်လားဗျ။
is an opportunity whether they
ဟာအခွင့်အရေးတစ်ခုဆိုတော့ဟုတ်ပါတယ်ဒါပေမဲ့ဒါကိုသူတို့အသုံးချမလားလုပ်မလားမလုပ်ဘူးလားဆိုတော့ကတော့နောက်ထပ်ပြောစရာတစ်ခုပါခင်ဗျားပြောသလိုပါပဲတမနာထရန့်ရဲ့အဓိကဦးစားပေးကအိန္ဒိယကအမေရိကန်နဲ့ကုန်သွယ်ရေးမှာ46ဘီလီယံပူငွေပြနေတဲ့ကိစ္စပါတစ်ဖက်မှာလည်းအမေရိကန်ဟာအိန္ဒိယကိုအာရှဒေသအတွင်းလုံခြုံရေးမှာပို့ပြီးတော့ကြီးမားတဲ့အခန်းကဏ္ဍမှာပါဝင်လာစေချင်တာကလည်းထင်ရှားပါတယ်တရုတ်ကိုထိန်းကြီးဖို့နဲ့တရုတ်အပြင်ထောက်ပံ့ရေးခွင့်ဆက်လမ်းကြောင်းတွေတိစောက်ဖို့ပါဒါပေမဲ့ထရန့်အစိုးရအနေနဲ့အမေရိကန်အိန္ဒိယမူဝါဒဆိုင်ရာပူးပေါင်းညှိနှိုင်းပြီးရှေ့တောင်အရှဒေသမှာအသေးစိတ်အဆင့်အထိလုပ်နိုင်မလားဆိုတာကတော့ဒီချိန်မှာဖြစ်နိုင်ချေနေပါကျွန်တော်ခံမှန်းချက်ကတော့အမေရိကန်အနေနဲ့မြန်မာလိုနေရာတွေမှာအိန္ဒိယရဲ့လုံခြုံရေးဦးစားပေးမှုတွေကိုနောက်ကထောက်ခံကူညီပေးတာမျိုးလောက်ပဲလုပ်သွားမယ်ထင်ပါတယ်။ခုချိန်ထိတော့ထရန့်အစိုးရအနေနဲ့မြန်မာမှာအမေရိကန်ရဲ့အမျိုးသားအကျိုးစီးပွားတွေအရေးကြီးနေရှိနေတယ်ဆိုတာမျိုးဖော်ပြတဲ့လှုပ်ဆောင်ချက်မျိုးမရှိသေးပါဘူး
။ဒါကတော့ကိုငင်းချန်ရေးတင်ဆက်နေတဲ့ဆက်သွယ်မေးမြန်းခန်းပါရှင်။ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ဒီစနေနေ့တိုင်းထုတ်လွှင့်နေတဲ့ TV Magazine အစီအစဉ်မှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။အခုတော့စီးပွားရေးကဏ္ဍကိုကြည့်ရအောင်ပါရှင်။ American သမ္မတ Donald Trump ကသူ့ရဲ့သွင်းကုန်ခွန်မူဝါဒတွေနဲ့အတူအတိုးနှုန်း short ချရေးကိုတွန်းအားပေးမယ်လို့ပြောဆိုလိုက်ပြီးတော့အပြည့်အလံသွင်းကုန်ခွန်ကောက်ခံရေးစာချုပ်လွှာကိုလည်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာလက်မှတ်ရေးထိုးလိုက်ပါတယ်။ American မှာဒေါ်လာ1ဘီလီယံနီးပါးဘတ်ဂျက်လုံငွေပြမှုကိုဖြည့်ရှင်းဖို့ဆောင်ရွက်ချက်လည်းဖြစ်ပါတယ်။ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တင်ဂီထိုက်ကတင်ပြထားပါတယ်ရှင
်။ A မေရိကန်မှာထောက်လုပ်တဲ့ပစ္စည်းတွေသင်္ကုန်ကမရှိပါဘူးလို့သမ္မတဒေါ်နယ်ထရန့်ကအင်ဂျီရောရုံးကမ်းမှာသတင်းထောက်တွေကိုပြောပါတယ်အပြန်အလှန်သွင်းကုန်ကုန်ကောက်ခံရေးစာကျွန်းလွှာကိုသမ္မတကလက်မှတ်ရေးထိုးတဲ့အခမ်းအနားမှာဖြစ်ပါတယ်။အမေရိကန်မှာဒေါ်လာ1ထရီလီယံလောက်ဘတ်ဂျက်လုံငွေပြနေတာကိုရွှတ်ချဖို့ရည်ရွယ်လှုံ့ဆော်တာလည်းဖြစ်ပါတယ်။အလုံးအတွက်မျှတတဲ့ဆောင်ရွက်ချက်ဖြစ်တဲ့ဘယ်နိုင်ငံကမှစောတကမတက်နိုင်ပါဘူးလို့လည်းသမ္မတကပြောပါတယ်
။ And on trade I have decided for purposes of fairness
ကုန်သွယ်ရေးမှာမျှတမှုအတွက်ရည်ရွယ်ပြီးအပြန်အလှန်သွင်းကုန်ခွန်ကောက်ဖို့ဆုံးဖြတ်ပါတယ်။ဆိုလိုတာကတော့အမေရိကန်ကိုအခွန်ကောက်တဲ့ဘယ်နိုင်ငံကိုမဆိုပြန်ပြီးအခွန်ကောက်မှာဖြစ်ပါတယ်မတိုးမလျှော့ပါဘူးဆိုလိုတာကတော့သူတို့ကအခွန်ဖြစ်စေတွင်းကုန်ကုန်ဖြစ်စေကျွန်တော်တို့ကောက်ခင်ကျွန်တော်တို့ကညီမျှတဲ့ပမာဏကိုပြန်ပြီးအခွန်ကောက်တာမျိုးတွင်းကုန်ခွန်ကောက်ခံတာမျိုးဖြစ်ပါတယ်အင်မတန်ရိုးရှင်းပါတယ
်အမေရိကန်ရဲ့ကုန်သွယ်ဖက်နိုင်ငံတွေအပေါ်တွင်းကုန်ကုန်အသစ်တွေတွက်ချက်တဲ့အဖွဲ့ကိုခေါင်းဆောင်ဖို့အတွက်ကုန်သွယ်ရေးဝန်ကြီးအဖြစ်သူအမည်တင်ထားတဲ့ Howard Lutnick နောက်ကုန်သွယ်ရေးကိုယ်စားလှယ်တော်အဖြစ်အမည်တင်ထားတဲ့ Jimmy Sangria တို့ကိုဦးဆောင်ဖို့လဲသမ္မတ Trump ကညွှန်ကြားပါတယ်။သွင်းကုန်ကုန်နှုံထားသစ်တွေတွက်ချက်တဲ့နေရာမှာတခြားနိုင်ငံတွေရဲ့သွင်းကုန်ကုန်နှုံထားကုန်ထုတ်လုပ်မှုလုပ်ငန်းကြီးတွေကိုအစိုးရကတစ်စိတ်တစ်ပိုင်းထောက်ပံ့မှုတန်ဖိုးမြင့်ထုတ်ကုန်အခွန်တွေကိုပါထည့်သွင်းစဉ်းစားချမှာဖြစ်ပါတယ်။ဥရောပသမ္မဂရဲ့တန်ဖိုးမြင့်ကုန်စည်အခွန်ဟာဆိုရင်မမျှတတဲ့ကုန်သွယ်ရေးကိုထင်ဟပေါ်လွင်စေတယ်လို့သမ္မတထရန့်ရဲ့ကုန်သွယ်ရေးဆိုင်ရာအကြီးအကဲအကြံပေးပီတာနာဗာရိုကပြီးခဲ့တဲ့သတင်းပတ်ကြာသာရင်းနှီးကသတင်းထောက်တွေကိုပြောပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီအမေရိကန်သမ္မတအိမ်ပြူရောကိုရောက်လာဖို့နိုင်ပိုင်းအလိုမှာပဲသမ္မတထရန့်ကအပြန်အလှန်သွင်းကုန်ကုန်ကောက်ခံရေးစာချုပ်လာကိုလက်မှတ်ထိုးတာဖြစ်ပါတယ်။အိန္ဒိယကောက်ဆောင်နဲ့တွေ့ဆုံပြီးနောက်လုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့သမ္မတထရန့်ကနိုင်ငံအသီးသီးရဲ့သွင်းကုန်ကုန်ကောက်ခံမှုအရေးတွေကိုသတင်းထောက်တွေကိုအခုလို့ပြောခဲ့ပါတယ
် European Union is very difficult for us very
ဥရောပသမဂ္ဂဟာကျွန်တော်တို့အတွက်အင်မတန်မှခက်ခဲပါတယ်တိတ်ကိုခက်ခဲလွန်းလှပါတယ်အရင်ကဘယ်သူမှမကြုံဘူးတဲ့အတိုင်းအတာမျိုးနဲ့ကျွန်တော်တို့ကုမ္ပဏီတွေအပေါ်မှာသူတို့အခွန်ကောက်ပါတယ်ဒါကိုတော့ကျွန်တော်တို့သဘောမကျပါဘူးတရုတ်ကတော့ဆိုးပါတယ်ကျွန်တော်သမဏမဖြစ်ခင်ကဆိုရင်တရုတ်စီကဆယ်ပြားတောင်မယူခဲ့ကြပါဘူးကျွန်တော်သမဏဖြစ်လာတော့မှတရုတ်စီကဒေါ်လာဘီလီယံရာချီရယူခဲ့တာပါ
တရုတ်ကုန်စည်အလုံးအပေါ်မှာသွင်းကုန်ကုန်ဆရာခိုင်နှုန်းကောက်ခံဖို့သမ္မတထရန့်ကညွှန်ကြားထားပြီးတရုတ်ဘက်ကလည်းအမေရိကန်ရဲ့ရေနံစိမ်း LNG ဓာတ်ငွေ့ရေးလေယာဉ်လုပ်ငန်းသုံးစက်ပစ္စည်းတွေနဲ့တခြားသောအမေရိကန်ထုတ်ကုန်တချို့အပေါ်မှာတံပြန်သွင်းကုန်ကုန်အဖြစ်10ရာခိုင်နှုန်းကနေ15ရာခိုင်နှုန်းအထိကောက်ယူမှုနဲ့တုံ့ပြန်ထားပါတယ်အမေရိကန်ရဲ့သွင်းကုန်ကုန်ကောက်ခံမှုဟာဆိုရင်တရုတ်ကုန်စည်တန်ဖိုးဒေါ်လာ450ဘီလီယံနီးပါးအပေါ်တက်ရောက်စီမားဖြစ်ပြီးတရုတ်ရဲ့သွင်းကုန်ကုန်ကောက်ခံမှုမှာတော့အမေရိကန်ကုန်စည်တန်ဖိုးဒေါ်လာ15ဘီလီယံကနေ20ဘီလီယံလောက်အပေါ်မှာတက်ရောက်စီမားဖြစ်တယ်လို့စီးပွားရေးပညာရှင်တွေကပြောပါတယ်။အပြန်အလှန်ခွန်ကောက်ယူမှုကိုမျှတမှုရှိစေရေးလုပ်ငန်းစဉ်တစ်ခုအနေနဲ့ဆောင်ရွက်မယ်လို့လည်းသမ္မတထရန့်ကပြောပါတယ်
။ India whatever India charges we charge them so frankly
အိန္ဒိယနဲ့လည်းအပြန်အလှန်အခွန်ကောက်ယူမှာပါ။အိန္ဒိယဘက်ကဘယ်ဟာကိုပဲအခွန်ကောက်ပါစေကျွန်တော်တို့ဘက်ကသူတို့ကိုပြန်ကောက်ပါမယ်။
ဒါဟာအမေရိကန်ပြည်သူတွေအတွက်လည်းမျှတမှုဖြစ်တယ်လို့အိန္ဒိယအတွက်လည်းမျှတမှုလို့ရှုမြင်တဲ့အကြောင်းသမ္မတထရန့်ကပြောပါတယ
် The US India Compact for the 21st century is a historic
21ရာစုအတွက်အမေရိကန်နဲ့အိန္ဒိယသဘောတူညီချက်ဟာဆိုရင်နှစ်နိုင်ငံကြားမိတ်ဖက်ဖြစ်တည်မှုနဲ့ရင်းနှီးမှုကိုပိုပြီးနှက်ဆိုင်စေမဲ့သမိုင်းဝင်ဆောင်ရွက်ချက်ဖြစ်ပါတယ်ဒီနှစ်ကစလို့ဒေါ်လာတန်းထောင်ချီပြီးအိန္ဒိယကိုစစ်ဘက်ဆိုင်ရာရောင်းချမှုတိုးမြင့်မှာဖြစ်ပါတယ်
အိန္ဒိယဝန်ကြီးချုပ်ကတော့2030ပြည်နှစ်အရောက်မှာအိန္ဒိယနဲ့အမေရိကန်ကြားကုန်သွယ်မှုပမာဏဒေါ်လာ500ဘီလီယံထိရောက်ရှိဖို့ရည်မှန်းထားကြောင်းနှစ်နိုင်ငံအကျိုးတူကုန်သွယ်ရေးသဘောတူညီချက်တစ်ခုမကြာခင်ရလာဖို့နှစ်နိုင်ငံဆောင်ရွက်နေကြကြောင်းပြောပါတယ
်ဂျပန်အမေရိကန်နဲ့ဘာရတ်ဆာသ်မီလ်ကာကမ်ကတ်တဲ့ယာနီ
အမေရိကန်နဲ့အိန္ဒိယကြားပူးပေါင်းဆောင်ရွက်တဲ့အခါမှာအမေရိကန်ပြန်လည်ကြီးမြတ်ရေးမက်ဂါနဲ့အိန္ဒိယပြန်လည်ကြီးမြတ်ရေးမီဂါတို့ပေါင်းစပ်လိုက်တဲ့အခါမှာအလုံးပြန်လည်ကြီးမြတ်ရေးမက်ဂါဖြစ်လာပါတယ်။ကျယ်ဝတိုးတက်ရေးအတွက်ပူးပေါင်းဆောင်ရွက်မှုကြီးဖြစ်ပါတယ
်။အမေရိကန်သမ္မတထရန့်ကသူ့ရဲ့သွင်းကုန်ကုန်မူဝါဒတွေနဲ့အတူအတိုးနှုန်းလျှော့ချရေးကိုတွန်းအားပေးမယ်လို့လည်းပြောဆိုထားတာပါ။ စီးပွားရေးပညာရှင်တချို့ကတော့သွင်းကုန်ကွန်တုံးမြင့်မှုနဲ့အတွုံးလုံးလျှော့ချမှုပေါင်းစပ်မှုဟာပြောင်းပြန်တက်ရောက်မှုဖြစ်နိုင်တယ်လို့သတိပေးကြပါတယ်။သွင်းကုန်ကွန်တိုးကောက်တာကြောင့်ဈေးနှုန်းတွေတက်သွားစေနိုင်ပြီးဒါဟာငွေကြေးဖောင်းပွားမှုဖြစ်စေပြီးအတွုံးလုံးကိုအလွန်အကျွံလျှော့ချလိုက်မယ်ဆိုရင်လေငွေကြေးဖောင်းပွားမှုဖြစ်စေတယ်လို့နိုင်ငံတကာစီးပွားရေးဆိုင်ရာပက်တဆန်အင်စတီကျူကဂျိုးဆက်ဂက်နွန်ကပြောပါတယ်။သမရထရန်ကတော့အတွုံးနှုံတွေကိုရှော့ချသင့်ပြီးဒါဟာပြည်ပသွင်းကုန်ကွန်စီးချက်မှုနဲ့အတူလှုပ်ဆောင်ရမှာဖြစ်တယ်လို့လူမှုကွန်ရက်မီဒီယာမှာရေးပါတယ်။ဘိုဘန်ရဲ့လုတ်ပိုင်ကွင်းကိုနိုင်ငံရေးကနေကင်းလွတ်စေရတဲ့ဘိုဘန်ရဲ့လုတ်ပိုင်ကွင်းနေဖြစ်တဲ့နိုင်ငံရဲ့အတွုံးနှုံနဲ့ငွေကြေးဆိုင်ရာမူဝါဒမှာပါဝင်တာမျိုးအမေရိကန်သမရတွေကအစဉ်အလာအဖြစ်ရှောင်ရှားကြပါတယ်။အမေရိကန်မှာပြီးခဲ့တဲ့ဇန်နဝါရီလအတွင်းငွေကြေးဖောင်းပွားမှုက300ခန့်လုံးရှိခဲ့တယ်လို့အစိုးရအချက်အလက်တွေကဖော်ပြကြပါတယ်ရှင
်။ဒါကတော့စီးပွားရေးကဏ္ဍကိုမတ်တင်ကီထိုက်တင်ဆက်ခဲ့တာပါ။အခုတော့လူမှုရှုခင်းအစီအစဉ်ကိုကြည့်ကြရအောင်ပါရှင်။ຫນွေဦးတော်လန်ရေးမှာလက်တစ်ဖက်ဆုံးရှုံးခဲ့တဲ့ DJ သီဟခေါ်ကိုပါဘူးကနေပြီးတော့စိတ်ပြက်အားငယ်မှုတွေကိုကိုပါဆက်လုပ်နိုင်မလဲဆိုတဲ့စိတ်နဲ့ကျော်လွှားနိုင်ခဲ့တယ်လို့ VOA ကပြောပါရယ်စစ်ဖြစ်တဲ့နေရာတွေမှာပြည်သူတွေအတွက်အစာခံနိုင်အောင် energy bar တွေထုတ်လုပ်နေတဲ့ကိုပါဘူးကိုမဆုမြတ်မွန်ကမေးမြန်းပြီးတော့လူမှုရှုခင်းမှာတင်ပြထားပါရရှင
်လူတယောက်နေ့စဉ်လှုပ်ရှားနေထိုင်ဖို့အရေးပါတဲ့လက်တစ်ဖက်ကိုဆုံးရှုံးခဲ့ပေမဲ့ဘဝကိုအလျော့မပေးဘဲဒီအပြားကိုကူညီနိုင်သူတယောက်ဖြစ်အောင်ကြိုးစားနေပါတယ်လို့ DJ သီဟာကပြောပါရယ်ကိုပါဘူးလို့လည်းသိကြတဲ့ DJ သီဟာဟာစီရနာတဲ့မိနောက်ပိုင်းမှာဒီလက်နက်ကင်တော်လာရေးတဲ့ပါဝင်ခဲ့ရတာကနေပြီးတော့လက်တစ်ဖက်ကိုဆုံးရှုံးခဲ့ပါတယ်။ဒါပေမဲ့ဒီကြံတဲ့လက်တစ်ဖက်နဲ့မြမရိုးရအစားအသောက်တွေသာမကအခုဆိုရင် energy bar တွေကိုပါထုတ်လုပ်နိုင်ဖို့ကြိုးစားနေပါတယ်။ထိုင်းနိုင်ငံမဲဆောက်မြို့မှာမုံတွေဖုတ်ပြီးတော့ဘဝကိုရှေ့ဆက်နေတဲ့ DJ သီဟခေါ်ကိုပါဘူးကိုမေးမြန်းထားပါတယ်ရှင်
။အဲလောလောဆယ်တော့ကျွန်တော် energy bar ကိုအားဆိုင်ပြီးလုပ်နေရပေါ့။အမ်မြန်မာမုတ်တီထဲမှာကျွန်တော်တို့လောလောတဲ့ရောင်းအားကောင်းတာကတော့ဟိုအုံလို့တာကူပြင်းတို့ဟိုအာလူချီစနစ်မကင်းတို့အဲပြီးတော့ဒူးရင်တာကူပြင်းတို့ဒူးရင်ငချိတ်ပြင်းတို့အဲ့ဒါလေးတွေကတော့သူ့အနေနဲ့သူတို့အယောင်ဝယ်လေးလိုက်ပါတယ်ခင်ဗျာဟုတ
်ပြောမယ်ဆိုရင်ကိုပါဘူးကအရင်တော့ DJ တယောက်ဖြစ်တယ်ပေါ့လေဆိုတော့ DJ ဘဝကနေပြီးတော့စစ်တပ်အနာသိမ်းလိုက်ပြီးတဲ့နောက်မှာလက်နဲ့ကင်တော်လန်သူဘဝကိုရောက်တယ်အဲ့ဒီကနေမှလက်တစ်ဖက်ကိုဆုံးရှုံးရပြီးတဲ့အခါကျတော့အခုတော့ဒီမုံဟုတ်သူတယောက်အနေနဲ့ဘဝကိုဆက်နေသူရှေ့ဆက်နေသူဖြစ်ပါတယ်ပေါ့လေဆိုတော့လက်ဖြက်လိုက်ရတဲ့အချိန်မှာအခုလိုမျိုးအခြေအနေအထိရောက်အောင်ပေါ့နော်စိတ်ပိုင်းဆိုင်ရာဘလောက်ထိဒီအတင်းပြင်ယူခဲ့ရတယ်ဆိုတာကိုလည်းပြောပြပါရှင်
။စသချင်းတော့ဖြစ်ဖြစ်ချင်းကတော့ဟိုကျွန်တော်ကိုယ့်ကိုယ်ကိုတည်းဒီကိုကလက်နဲ့ပဲအလုံးလုံးလာခဲ့ရတယ်လို့ဆိုတော့အဲကိုယ့်ဘဝကြီးသွားပါပြီဆိုပြီးတော့စိတ်ပြက်လက်ပြက်ဖြစ်ဘူးရပေါ့ဟိုအချိန်ကြာလာတော့ဒီလိုနေလို့တော့မဖြစ်ဘူးဟုတ်ကျွန်တော်တို့ရည်ရချက်ကတခုပေါ့အဲ့တော့ပါဝင်နိုင်တဲ့ရွေးဆက်ပါဝင်မယ်ဘာတွေလုပ်လို့ရမလဲဆိုပြီးတော့တွေးပြီးတော့ဟိုစဉ်းစားနေတဲ့အဲ့ဒီလိုကိုပြန်အရင်ထူထောင်ဖို့အရင်စဉ်းစားရတာပေါ့စဉ်းစားပြီးမှအဲ့ဒီလိုလုံးလုံးနေတဲ့အချိန်ဆိုရင်ကျွန်တော်ဒီတန်ရာရတာကိုလည်းကျွန်တော်စဉ်းစားပြမှာတော့ဟုတ်ပြီပေါ့အဲ့ဒါနဲ့ဒီမုံလေးလုံးဝင်းနဲ့မှတဖြည်းဖြည်းကိုစိတ်ကိုပြန်ပြီးတော့မမတ်ဖြစ်အောင်ပြန်နေနေရတာပေါ့ဗျာဟုတ်
ဆိုတော့ဟိုခြေလက်ဆောင်လင်းရှိတဲ့သူတယောက်ကနေပြတော့မနော်ရုတ်တရက်ကြီးဟိုကိုယ့်ရဲ့လက်တစ်ဖက်ကိုဖြတ်လိုက်ရတဲ့အခါမှာကို့အနေနဲ့ဒီအသားကြောင်နေရတဲ့အခါဘယ်ဟာကအခက်အခဲဆုံးလို့ရောပြောနိုင်မလဲရှင
်။အရာရာတိုင်းကတော့ခက်ခဲတာပေါ့အရင်နိုးနေကကျွန်တော်ကအဲကုလကုချီကိုတဘောနဲ့လုံနေတာပေါ့လုံနေတာအခုကျတော့အဲ့ဒါရှိတဲ့အခါကျတော့ဟိုအခုကျွန်တော်ရဲ့တူနေတဲ့ကလေးကဒါအားကိုရပါတယ်ဟိုဒါပေမဲ့ဟိုဘယ်လိုမလဲစိတ်စိတ်တန်းမှာဟိုကိုဟိုလောကမှာတိတ်ငဲကလေးလို့ရင်တော့ဖြစ်တယ်ပေါ့အခုကတော့အဲ့လိုမရှိတော့ဘူးပေါ့ဟိုတော်တော်များများကတော့အလိုလိုကိုယ်ကိုယ်တိုင်လုံးမဟိုအသိပြည့်တဲ့လူကအဲ့လိုမျိုးမလုပ်ရတဲ့အခါစိတ်တိုင်းမကြတာကြီးတော့ရှိတာပေါ့ဟုတ်
ဟိုလက်တစ်ဖက်မရှိတော့ပေပဲပေါ့လေအခုလက်ရှိမှာတော့ကိုပါဘူးကဒီအများကိုကူညီနိုင်အောင်လို့ဆက်ပြီးတော့လုပ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်မျိုးရောက်အောင်ကိုဘာတွေကတွန်းအားပေးတယ်လို့ပြောနိုင်မလဲရှင့
်ဘာတွေကတွန်းအားပေးနိုင်လဲဆိုတော့အဓိကတော့ကျွန်တော်ကဒီဒေါ်လေးစာဝင်နေရကျွန်တော်တို့ကအဲ90ခိုင်နှုန်းတော့ပါသေးတယ်လက်နက်ကိုင်လမ်းကြီးယူကြတဲ့ကအကျန်တဲ့နံပါတ်ဆက်မှာမှာအဲ ठी ရတဲ့ရရတာရှိမယ်ဘာမှမဖြစ်ပဲနဲ့အလူကောင်းတိုင်းဟိုကြံတာရှိမယ်ပေါ့အဲတော့ဒီကိုဒီလိုမျိုးဖြစ်သွားတဲ့အခါကျတော့ငါဒီလောက်ကြီးစီမံတာပြီးဟိုဒီလောက်လေးပဲဖြစ်တယ်ဟိုငါတခြားလူထဲဆိုင်ပြန်ကောင်းတယ်ပေါ့ပြီးတော့ဟိုဘယ်လိုမှစေုံတက်တဲ့ကာလမှာဟိုဘေးကဟိုလူနာရေးဆိုကျွန်တော်ထက်အချင်းကြီးစိုးတဲ့လူအများကြီးပေါ့အဲအဲ့မှာကျွန်တော်ကနေပြီးတော့ တို့ရဲ့ဆိုင်ငါတော်သေးတာပေါ့ငါအများကြီးလုံးလို့ရတယ်ဆိုပြီးတော့အဲ့လိုစိတ်မျိုးတွေပြန်ပွေးရတယ်ပေါ့အော်ပြီးတော့ကျွန်တော်ကိုကြည့်ပြီးတော့လည်းအဲ့လိုပေါ့အသူတော်ဒီလိုလုံနိုင်သေးတာပဲငါဘာဖြစ်လို့မလုံနိုင်ရမှာလဲဘွားလူရဲပေါ့ဒီရောပေါ့ပြီးတော့အော်ပြည်သူတွေကြည့်ရင်လည်းဟိုစိတ်တကြတဲ့လူတွေအတွက်စိတ်ခွန်အားပေးခြင်းနဲ့ပုံစံမျိုးနဲ့တွန်းလှုပ်ပြတာပါတော့ပေါ့
ဟိုပြောမယ်ဆိုရင်ပေါ့နော်ຫນွေဦးဒေါ်လာရေးမှာကိုဘာဘူးတို့လိုပဲလူငယ်တွေအများကြီးဒီလက်နက်ကင်ဒေါ်လာရေးတွေဝင်ကြတယ်နောက်ကိုလက်အင်ကဆုံရှုံတဲ့လူငယ်တွေလည်းအများကြီးရှိပါတယ်ဆိုတော့သူတို့ရောဒီစိတ်ပိုင်းဆိုင်ရာပေါ့နော်ပြန်လဲပြီးတော့ဟိုအားယူနိုင်ဖို့အတွက်ကိုရောဘယ်လိုမျိုးအကြံပေးကြလဲရှင
်အဲအဓိကတော့ကျွန်တော်တော့ကိုအရင်ကြံရှာဖွေရမှာပေါ့ကျွန်တော်လည်းဒီလိုပေါ့ကျွန်တော်လူစင်သေးကနေဒီလိုပုံစံမျိုးကြီးဖြစ်သွားတယ်ဟိုလူကောင်းပကတိကနေဒီလိုပုံစံမျိုးအဲ့တော့ကျွန်တော်ပါလုံးနိုင်ရယ်ဆိုရဲဟာမျိုးကိုကျွန်တော်ပြန်ရှာဖွေရတာ။အရင်ဆုံးကိုရှာဖွေပြီးမှတခြားလူကိုကူညီဖို့ကျွန်တော်ကစဉ်းစားလို့ရမယ်ပေါ့။အဲလိုမျိုးပေါ့။ဟိုကိုပါလုံးနိုင်ရယ်ကိုဒဏ်ရာရလို့စိတ်တမကြနဲ့ပေါ့။ဟိုကိုလုံးနိုင်နဲ့ဟိုတိုက်ပွဲလမ်းနဲ့တိုက်ပွဲမဝင်ရပါနဲ့။အဲ့ကျအများကြီးဆွမ်းဆောင်နိုင်တယ်တော်လိုင်းကြီးပေါ့အများကြီးဆွမ်းဆောင်နိုင်တဲ့အရာတွေအများကြီးကျွန်တော်လုံးနိုင်နေပေါ့။အဲ့ဒါကဟိုကျွန်တော်ကိုယ်တိုင်းကလက်တွေ့ပဲလေနော်။အဓိကလုံးချင်စိတ်ရှိဖို့ပဲပေါ့တမ။အဲ့ဒါလေးပါ
။ကိုဘာဘူးကလုံးနေတဲ့ဒီမုံနေပေါ့မြန်မာမုံအချိုတွေအကြောင်းပြန်မရမယ်ဆိုရင်တော့ဆောဆောကပြောခဲ့တယ်လို့ပဲဟိုမြန်မာရိုးရာမုံအချိုတွေအပြင်ပေါ့နော်ဒီအစာခံတဲ့energy bar တွေလည်းများများထုတ်နိုင်ဖို့စူးစမ်းနေတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအကြောင်းလည်းနည်းနည်းရှင်းပြပါလားဘာဖြစ်လို့ဒီ energy bar တွေကိုဒီအစာခံတဲ့ energy bar တွေကိုဟို focus လုပ်ပြီးတော့လုပ်နေတာလဲဆိုတာ
ကျွန်တော်တို့ကဒီဂျီဗင်ကလာတဲ့ရေပေါ်ကြီးဆိုတော့ဒီမြေပြင်ရဲ့အခက်အခဲအခြေအနေတွေကိုကျွန်တော်တို့အတည်ဆုံးလေအဲ့တော့ကျွန်တော်တို့ဒီတကယ်တမ်းဘတ်တဲဆိုင်လာတဲ့တိုက်ပွဲဖြစ်လာလို့ရှိရင်ကျွန်တော်တို့ကခင်းချက်ဖို့ချိန်လည်းမရှိဘူးထမင်းချက်ဖို့ချိန်လည်းမရှိဘူးအဲ့တော့ဟိုအဲ့လိုမျိုးအသာခံပြီးတော့ပေါ့ပေါ့ပါပါတည်လို့ရတဲ့ဟာလေးတွေထုံနိုင်ရင်ကောင်းမယ်ဆိုပြီးတော့ဟိုစိတ်ကူးမိတယ်မစိတ်ကူးတာကိုပြီးတော့အမတွေကလည်းအကြံပေးတယ်ပေါ့အမအတိအမတွေကဟိုမောင်လေးတဲ့ဒါလေးလုပ်ကြည့်ပါလားတဲ့အဲ့တော့စိုးကြီးကလည်းကိုအကျန်စိတ်ကူးရှိရတယ်အတူပြောလိုက်တာနဲ့ဆိုပို့ပြီးတော့အလုတ်ချင်းစိတ်ကိုပို့ဖြစ်သွားတယ်ပေါ့ပြီးတော့ဆရာဝန်နေနဲ့လည်းအသိဆရာဝန်နေနဲ့တိုက်မယ်တော့အဲသူတို့လည်းဝိုင်းပြီးတော့ဟိုပန်ပို့ပြပါကျွန်တော်လောတဲ့ FTA မှာမလွယ်တဲ့အတွက်ဒီထဲမှာပါတဲ့ ingredient တွေမှာဘယ်လောက် energy ပါ calorie ဘယ်လောက်ပါလဲဆိုတာအဲသူကဟိုတိကျလေးတွက်ပေးတယ်ပေါ့တွက်ပေးပြီးတော့အဲလက်ရှိကျွန်တော်ဟိုတချို့မြေပြင်တွေကိုပို့ထားရလည်းရှိတယ်ပေါ့အဲတကယ်တမ်းလည်းအသုံးဝင်တယ်ပေါ့ဒီစစ်သေးဆောင်ပြည်သူတွေအတွက်လည်းဟိုတကယ်တမ်းအမျိုးကတိုက်ပွဲပေါ်တောင်းတဲ့အခြေမျိုးပါပဲဖြစ်ဖြစ်အဲ့ဒါဆိုပြည်သူတွေကလည်းသူတို့ကိုယ်တိုင်သူတို့လည်းချက်ဆားနိုင်မှာမလို့ကြေးရတာနဲ့အဲ့တော့ကျွန်တော်တို့ကဒီအစာကြောက်ကိုရေတူအနေနဲ့ပေါ့ဟို emergency food အနေနဲ့ဟိုလောလောတဲ့ဟိုစားထိုးနိုင်လို့လည်းရည်ရွယ်ထားတယ်ပေါ့အဲ့ဒါလေးနဲ့ဆိုရင်ကျွန်တော်တို့ကဟိုသွားလျာဆောင်သွားလို့ရတယ်ပေါ့တစ်ပိုင်းတစ်နိုင်အာကျွန်တော်လောလောတဲ့ဟိုကမန်းထားတဲ့ပုံစံကြီးကအရင်ခေါက်သေးကြောက်တထုပ်စာ size ဆိုရင်6ချောင်းပေါ့6ချောင်းဆိုရင်လူတစ်ယောက်3ရက်လောက်အဲလုံလောက်တယ်ပေါ့လုံလောက်တယ်ဆိုတော့ပပနဲ့ရေတူလေးဖြည့်ရှင်းနိုင်တယ်လို့ဟိုထင်တယ်ပေါ့ဟုတ
်ကိုကဒီလက်တစ်ဖက်နဲ့မုံဖုံးနိုင်အောင်လို့စူးစမ်းခဲ့ပြီးသားပြီဆိုတော့အာ DJ ပြန်လုံနိုင်အောင်ရောစူးစမ်းဖို့အစီအစဉ်ရှိလားရှင
်လုံလုံးစေတော့ကျွန်တော်ဒီဘလလက်နဲ့ခိုင်လန်းစီယူတဲ့အချိန်အဲ့ဘွားယူကျွန်တော်မေ့ထားတာပေါ့မေ့ထားတယ်ကျွန်တော်တို့အတိုင်းကြီးအတွက်ကျွန်တော်တို့လိုချင်တဲ့ပုံစံမျိုးပြန်ရရင်တော့ကျွန်တော်တို့ပြန်လေထူထောင်ကြီးအတွက်ကိုကျွန်တော်တို့ကအများကြီးအားဆိုင်အောင်အားထည့်အောင်မယ်ဆိုတော့စိတ်ထဲမှာတော့ဒါကူကငါပါတဲ့အရာရှိတယ်ဒါပေမဲ့ဟိုဝါသနာတက်ဟိုအရေးကြီးတဲ့အရာတွေကိုကျွန်တော်ဥသာပေးရမှာပေါ့အဲအဲ့တော့ကြောင့်ကျွန်တော်ဒီဟာကိုလောလောဆယ်တော့ခဏမိထားတယ်ပေါ့ဝါသနာတော့ရှိပါတယ်လောက်ဖို့လည်းအစီအစဉ်ရှိပါတယ်ဟုတ
်ရန်ကုန်မြို့က night club တွေမှာ DJ လုပ်ခဲ့သူ DJ တီဟာခေါ်ကိုပါဘူးပါရှင်အခုလက်ရှိလုပ်နေတဲ့ဒပိုင်းတနိုင်မုတ်ဖုတ်လုပ်ငန်းကနေနောက်ကြရင်တော့သူ့လိုပဲဘဝတူလူငယ်တွေတနိုင်ငံလုံးမှာလုံနိုင်တဲ့လုပ်ငန်းမျိုးအထူးဖြစ်အောင်လို့ရည်ရွယ်ကြိုးစားနေတယ်လို့ပြောပါရရှင်။ကျမစုမြတ်မ
မဆုမြတ်မွန်တင်ဆက်နေတဲ့လူမှုရှုခင်းအစီအစဉ်မှာဒီအစီအစဉ်ကိုကျမတို့ဒီတနင်္လာနေ့တိုင်းထုတ်လွှင့်နေတဲ့ VOE TV သတင်းလွှာအစီအစဉ်မှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်။အခုတော့တက်တက်အောင်သတင်းလွှာကိုကြည့်ရအောင်ပါ။ဟောလိဝုဒ်နာမည်ကြီးရုပ်ရှင်မင်းသမီးဖြစ်သူအင်ဂျလီနာဂျိုလီခေတ်သစ်ရုပ်ရှင်အမှုပညာစုချင်းမြင့်ခံခဲ့ရပါတယ်။နယူးယောက်ဖက်ရှင်သတင်းပတ်မှာကာရိုလိုင်းနာဟာရီယာဖက်ရှင်တစိ့ရဲ့ဖန်တီးမှုကအခိုက်အတန့်အလှတရားဆိုတာကိုဖော်ကျူးပြသခဲ့ပါတယ်။ဒီလိုနိုင်ငံတကာမှာထင်ပေါ်ကျော်ကြားသူတွေရဲ့အမှုပညာလောကကသတင်းတူတူထွားထွားတွေကိုဒီသတင်းပတ်တက်တက်အောင်သတင်းလွှာအစီအစဉ်မှာမဲအေးတန်နာကျော်တင်ဆက်ထားပါတယ်ရှင်။
အမေဆိုအမေရိကန်ရုပ်ရှင်မင်းသမီးအန်ဂျလီနာဂျိုလီဟာစန်တာဘာဘရာနိုင်ငံတကာရုပ်ရှင်ပွဲတော်မှာ Multimodern Master Award Multimodern ခေတ်သစ်ပညာရှင်ဆုချီးမြှင့်ခံခဲ့ရပါတယ်။ clip
often moves too fast. You take the time to uplift.
You're going to be able to Angelina is going to be able to get the money. You're going to be able to get the money. တကယ်ထူးထူးခြားခြားပါဒါကြောင့်မို့ဒီညမော်ဒန်ခေတ်သစ်ပညာရှင်စုချင်းမြင်ပေးရတာအထူးကိုဂုဏ်ယူမိပါရင်ဂုဏ်ပြုပါစေလို့ဇန်နဝါရီလ5ရက်နေ့ကကျင်းပတဲ့စုပေးပွဲအခမ်းအနားမှာပြောသွားပါရင်အန်ဂျလီနာဂျိုလီဟာဒုက္ခသည်တွေအတွက်လူသားချင်းစာနာမှုဆိုင်ရာအကူအညီလုပ်ငန်းတွေနောက်ပြီးတော့လူ့အခွင့်အရေးဆိုင်ရာလှုံ့ဆော်မှုတွေမှာလည်းပါဝင်လှုံ့ဆော်နေသူဖြစ်ပါရင်စုကိုလက်ခံရင်းနဲ့ဂျိုလီကလူ29ဦးသေဆုံးပြီးတော့လူထောင်ပေါင်းများစွာနေရဲဆွန့်ခွာခဲ့ရတဲ့Los Angeles မြို့ကတော်မီဘေးတင်းတဲ့သူတွေအကြောင်းစာနာစဉ်းစားနေတယ်လို့ကျေးဇူးတင်မိန့်ခွန်းမှာဖြစ်ပြောသွားခဲ့တာပါ
Thank you for this and of course tonight I'm thinking of many people in our state who are suffering and have lost so much and those who've given so much particularly firefighters
အနုပညာရှင်တယောက်ဖြစ်ရတယ်တကယ်အခွင့်အရေးပါအတောင်းလို့လည်းကျေးဇူးတင်မိပါတယ်ဒီညကျမကျမတို့ပြည်နယ်တွေကဒုက္ခရောက်နေတဲ့သူတွေအများအားဆုံးရှုံးသွားတဲ့သူတွေသူတို့ဖြစ်မိသက်သမားတွေအကြောင်းစဉ်းစားမိပါတယ်။အသက်ကိုပဓာနမထားတဲ့သူတို့ရဲ့အလုပ်ကတာမန်အလုပ်တွေနဲ့မတူပါဘူး။အဲ့လိုလူတွေနဲ့နေနေရတာကျမတို့တကယ်ကိုကံကောင်းပါတယ်။အဲ့ဒီလူမျိုးတွေနဲ့အတူရက်တီခွင့်မရှိအထောက်ပံ့တွေဆုံးရှုံးနေတဲ့ကမ္ဘာတဝန်းကလူတွေအတွက်လည်းတွင်းနေပြီပါတယ်။အခုချိန်ကလူတွေအများကြီးအတွက်အတော်ဒုက္ခရောက်တဲ့အချိန်ဖြစ်မှာပါ။လူသားတို့ကိုချနှင်းပြီးမှစနစ်တွေပို့ပြီးကောင်းအောင်ပြုပြင်ဖို့လုံးလုံးမရဘူးဆိုတာအားလုံးသဘောတူမယ်ထင်ပါတယ်။ဒီညကျမနဲ့အတူရှိတဲ့အတွက်ယေရှုတင်ပါတယ်။တာယာတဲ့ညချမ်းဖြစ်ပါစေလို့ပြောသွားခဲ့ပါတယ်။နောက်ထပ်ပြည့်နှစ်က Girl Interrupted ဇာတ်ကားနဲ့အကောင်းဆုံးဒုတိယဇာတ်ဆောင်မင်းသမီးဆုအော်စကာရရှိခဲ့တဲ့ဂျူလီယာတလုံးပါပဲ Pablo Larraín ရဲ့ကိုရဲ့ Maria ရုပ်ရှင်ဇာတ်ကားမှာ Opera အဆိုတော့ Maria Callas ဖြစ်နေပြုလုပ်ဆောင်ထားပါတယ်ရှင်။ New York Fashion သတင်းမှတ်မှာပြသသွားတယ် Carolina Herrera Fashion ဒီဇိုင်းရဲ့2025ဆောင်းရာသီ fashion ပြပွဲကိုတော့ designer Wes Gordon ကသူ့ရဲ့အကြိုက်ဆုံးရုပ်ရှင်ဖြစ်တဲ့ဘင်းသေးကနေစိတ်ကူးကွန်မြူပြအခိုက်တန့်အလှတရားဆိုတာကိုဖော်ပြပြသခဲ့ပါတယ်။ February 10ရက်နေ့မှာကျင်းပသွားတဲ့သူ့ရဲ့ show ပွဲမှာတော့ designer ကရုပ်ရှင်ကရတဲ့စိတ်ကူးတွေကိုသူ့ရဲ့ fashion ဖြစ်တဲ့ပုံဖော်နိုင်စွမ်းကိုချပြသွားခဲ့တာပါ။သူကြိုက်တဲ့အဲ့ဒီဇာတ်ကားတွေကအဓိကဇာတ်ကောင် Chance the Gardener ဝိယမှု Chance ရဲ့ဖြူစင်းတဲ့တရုပ်ကိုလည်းထင်ဟန့်အောင်ပုံဖော်ထားသလိုအသေးစိတ်ဖန်တီးထားတာကိုလည်းသူ့ရဲ့ fashion လက်ရာတွေမှာတွေ့ရပါတယ
် So the atmosphere of this film which takes place the settings these beautiful gardens in the fall and winter kind of was my starting point and from there I
ရုပ်ရှင်တွေကပတ်ဝန်းကျင်အနေထားဒီဆောင်းတဲ့ဆောင်းရာတွေမှာပန်းခြံလှလှလေးတွေကနေကျွန်တော်ရဲ့ဖန်တီးမှုကိုစခဲ့ပါတယ်အဲ့ကနေမှာဆောင်းဦးရာတွေမိုးဖိုးပဲရွာပြီးကစား New York Central Park မှာလမ်းလျှောက်နေတဲ့အမျိုးသမီးတူဘေးကမြက်ခင်းပေါ်မှာရေစက်လေးတွေတက်လက်လက်နဲ့ဒီလိုမြင်ကွင်းကိုပုံဖော်ကြည့်ပြီးတော့ဒီရာသီ fashion ကိုဖန်တီးထားတာလို့ဒီဇိုင်နာ Gordon ကပြောပါရဲ့ဒီနှစ် fashion ကအရင်နှစ်ကထက်ပိုပြီးတော့ခန်းစားချက်များများလဲပြီးပိုပြီးတော့လဲရဲရင်တဲ့ဒီဇိုင်းတွေပါပြီးမဲ့မူရင်း Carolina Herrera ရဲ့ဟန်ကိုမပြောင်းစေပါဘူးလို့ဒီဇိုင်နာကပြောပါရဲ့
These the large roses take 20 hours to make in our atelier
ဒီနှစ်စီပန်းကြီးတွေကိုကျွန်တော်တို့ကိုယ်တိုင်ပဲလုပ်ရတယ်နိုင်နေစလောက်ချင်ယူပြီးတော့တပွင့်ချင်းလောက်ရတာပါတဲ့ပြီးတော့တချို့အင်ကြီးတွေမှာတွေ့ရတယ်ကိုမပတ်တက်နေတဲ့နွယ်ခက်တွေကိုလည်းစောင်းရတဲ့လေလောက်ကအုံနေရမော်ကနွယ်ရင်းနေလို့ဖြစ်အောင်လို့ကြီးရောင်ချီလိုပန်းပွင့်ပုံတွေပေါ်မှာရွက်ရွေပုံတွေတမင်တေချာလိုက်လို့ထားပါတယ်လို့ပြောပါတယ်တမင်အဖွားကြီးချုပ်ထားတဲ့ရှဲအင်ကြီးနဲ့ဂျက်ကင်အင်ကြီးတွေစကတ်အချက်တွေနဲ့တေချာဖြတ်ညက်ပြီးတော့ချုပ်ယူထားတဲ့ညဝေခေါင်းတွေကိုဝတ်ပြီးတော့မော်ဒယ်တွေဖက်ရှင်လမ်းလျှောက်ဖန်ပြခဲ့ကြတာပါကောအင်ဂျင်ရဲ့ခါဝင်တွေပေါ်မှာရွှေရောင်တူးလက်ပန်းပုံထိုးထားတာတွေလည်းပါဝင်ပါတယ်။တစ်ဆရာစုဥပိုင်းပြင်တဲ့အမှုပညာရှင်ဆိုနီယာဒလောနီရဲ့ Rhythm Color အမှုပညာလက်ရာတွေကနေစိတ်ကူးရတဲ့ကြောင်းရည်ရည်ကအရောင်တွေနဲ့မီးခိုးရောင်ကိုလည်းတုံးထားပါတယ်။ New York Fashion သတင်းပတ်မှာတော့ဒီဇိုင်နာပေါင်း60နီးပါးကသူတို့ဒီဇိုင်းတွေပါဝင်ပြသခဲ့ပြီးတော့ February 17ရက်နေ့မှာပဲအဆုံးသတ်သွားခဲ့ပါတယ်။
အခုဆက်လက်ပြီးတော့သတင်းကြီးချုပ်ကိုကိုစောဝင်းလိုင်ကပြောပြမှာပါရှင
်။ Israel နဲ့ Hamas အဖွဲ့အစည်းအကြားကအပြစ်ခတ်ရစေရေးကိစ္စဆွေးနွေးရေးအပါအဝင်အရှေ့လက်ပိုင်းဒေသနိုင်ငံတွေကိုခီးလက်နေတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီး Marco Rubio ဟာဒီကနေ့ဖေဖော်ဝါရီလ18ရက်နေ့မှာ Saudi Arabia နိုင်ငံကိုရောက်ရှိနေပါတယ်။
ကာဇာကမ်းမြောင်ကပါလက်စတိုင်းလူမျိုးတွေကိုတခြားဒေသတွေကိုပြောင်းရွှေ့ရေးသမ္မတဒေါ်နယ်ထရမ့်ရဲ့ပြောဆိုချက်အပေါ်ဆော်ဒီအာရေဗျားနဲ့တခြားအာရဗ်နိုင်ငံတွေကကန့်ကွက်ကြောင်းပြောဆိုနေခြင်းမှာပဲဝန်ကြီးရူဘီယိုဟာဆော်ဒီအာရေဗျားအိမ်ရှိမင်းသားမိုဟာမက်ဘင်ဆာမန်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမာကိုရူဘီယိုဟာယူကရိန်းရုရှားစစ်အဆုံးသတ်ရေးရုရှားကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးဖို့ရှိနေတဲ့အချိန်မှာပဲဆော်ဒီအာရေဗျားကိုရောက်ရှိလာတာပါဒီကနေ့မှာဝန်ကြီးရူဘီယိုဟာဆော်ဒီအင်ရှင်မင်းသားနဲ့တွေ့ဆုံမှုအပါအဝင်အဆင့်မြင့်ကောင်းဆောင်တွေနဲ့တွေ့ဆုံမယ်လို့သိရပါတယ
်ကျေးဇူးတင်ပါတယ်ရှင်သတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကပြောပြသွားတာပါဒီကနေ့ထုတ်လုပ်ရေးမှုအစီအစဉ်မှုကထုတ်လုပ်ရေးမှုကတော့မဆုမမှာရှင်ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရွှေလန်းချမ်းမြေကြပါစေရှင်